ရိယံတော်ဝင်ယောဂများယခုလိုဘာဝနာရဲ့မူလဒီသီလဆိုတဲ့အတိုင်းသီလတွေကိုစောင့်ထိန်ခဲ့ကြပြီဖြစ်တဲ့အတွက်ကြောင့်မလို့မိမိရဲ့စိတ်အစဉ်မှာနှုညာသိမ့်မွေ့ပြီးတော့လာပါမယ်အဲ့ဒီစိတ်ဓာတ်တွေနှုညာသိမ့်မွေ့လာခြင်းအားဖြင့်နှုသောပီတိဆိုတာဖြစ်လာပါနှုသောပီတိကနေပြီးတော့ဓမ္မနာအယအရင်သောပီတိဆိုတာလည်းဖြစ်လာပါမယ်အဲ့ဒီရင်သောပီတိဖြစ်လာပြီဆိုရင်ယေဂနမိမိရဲ့ရရှိတာနဲ့ယုံ난တွေငြိမ့်အမှုတွေကိုခံစားပြီးတော့လာရပါအဲဒီငြိမ့်အမှုတွေကိုခံစားလာရခြင်းဟာကိုယ်စိတ်နှစ်ပါးချမ်းသာမှုကိုဖြစ်စေတဲ့သဘောပဲဖြစ်ပါကိုယ်စိတ်နှစ်ပါးချမ်းသာမှုရလာရင်တမာတိတရားဆိုတာလည်းပဲယေဂမေအခက်အခဲမရှိဘဲနဲ့ရရှိပြီးတော့လာကြမှာဖြစ်ပါဘုရားရှင်ကိုယ်တော်မြတ်ကယောဂီတို့ကျွန်တော်တို့အလိုရှိရင်တောင်းတအပ်တဲ့မတရားဖို့တရားနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရောက်ဖို့ရောက်ဖို့ရန်ဝိပဿနာတရားကိုပွားများအားထုတ်ရမယ်လို့သံယုတ်ပါဠိတော်မှာအစွန်းထွက်စရာမရှိအောင်မမနိုင်မယွင့်နိုင်အောင်လို့ဟောတော်မူထားခဲ့ပါတယ်။အဲဒီမှာတရားဘုရားနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရံချောင်းဝိပဿနာတရားကိုပွားများအားထုတ်တိုင်းမှာလည်းပဲဟုတ်တိုင်းမှန်ရာကိုမြင်နိုင်တဲ့ယန္တဗုဒ္ဓဉာဏ်ကိုရဖို့တစ္ဆာသိဖို့ကိလေသာငြိမ်းချမ်းတရားဖြစ်တဲ့တမာတိတရားကိုထူထောင်မို့လို့လည်းပဲဘုရားရှင်ကိုယ်တော်မြတ်ကဒေသနာမှာတိုက်တွန်းပြီးတော့ထာတာလည်းပဲတွေ့ကြရတာဖြစ်ပါအဲဒီတော့ယောဂီတို့များအဲဒီလိုဘုရားရှင်ကိုယ်တော်များတိုက်တွန်းတို့လိုပဲဘုရားရှင်ရဲ့တပိသတော်ကဒီရှင်တို့ပထမမင်းကိုဆရာတို့ဘုရားကြီးကလည်းပဲဘယ်ဝိပဿနာတရားကိုပဲပွားများအားထုတ်အားထုတ်တမထကိုအရင်ထူထောင်ရတာကြီးပဲလို့လည်းပဲဆရာတို့ဘုရားကြီးများကလည်းပဲတိုက်တွန်းတော်မူခဲ့ပါဒါကြောင့်မလို့ကျွန်တော်တို့ကိလေသာငြိမ်းချမ်းတရားဖြစ်တဲ့တမာတိတရားကိုအားထုတ်တိုင်းမှာလည်းပဲဒေသနာကတော့ဒုက္ခံတမာတ္တယဒုက္ခိနောစိတ်ံတမာတိယတိဒုက္ခံတမာတ္တယကိုယ်စိတ်နှစ်ပါးချမ်းသာအောင်နေပါလို့ဒုက္ခိနောစိတ်ံတမာတိယတိကိုယ်စိတ်နှစ်ပါးချမ်းသာမှလည်းပဲတမာတိရမယ်ဆိုတဲ့ဒေသနာစကားနဲ့အညီယောဂိကများကကိုယ်စိတ်နှစ်ပါးချမ်းသာစွာရှိမဲ့ဣရိယာပုအနေထိုင်တွေကိုဥစွာပထမရယူပြီးတော့ထိုင်ရဖို့ဖြစ်ပါတယ်အဲဒီလိုကိုယ်တိုင်နှစ်ပါးချမ်းသာစွာရှိနေဣရိယာပုအနေထိုင်တွေကိုရယူကြည့်ပြီဆိုရင်တော့ဝိပဿနာဘာဝနာကိုပွားများအားထုတ်ပြီးတော့နေလည်ရကုန်တော့ရောင်းရဟောင်းကြီးများမိမိတို့ရှုမှတ်ပွားများအားထုတ်ပြီးတော့နေတဲ့ဝိပဿနာတရားကိုအားထုတ်နိုင်အောင်လို့ယောဂီတို့များကဥစွာပထမဘုရားရှင်ကိုယ်တော်များရဲ့တိုက်တွန်းချက်ဆရာတော်ဘုရားကြီးများရဲ့တိုက်တွန်းနိုင်ခြင်းနဲ့အညီတမာတိဖြစ်ဖို့အတွက်မင်းညာဘုညာကိုအမြန်ဆုံးရသေးနိုင်တဲ့နည်းဆိုတဲ့ဧကောတမောနည်းအရာခန္ဓာမှာညံဆိုင်ပြီးတော့ရှုမှတ်လိုက်ရမှာဖြစ်ပါခန္ဓာမှာညံဆိုင်ပြီးတော့ရှုမှတ်လိုက်ခြင်းဟာတမာတိအလုပ်ကိုရုပ်တရားစတင်ပြီးတော့စောင့်ရွက်လိုက်ခြင်းပဲဖြစ်ပါတယ်ယောဂီဆောင်ဉာဏ်ကတမာတိတရားကိုထုထောင်တယ်လို့ယောဂီအသင်များကိုတမာတိတရားကိုထုထောင်ဖို့မနေ့ကယောဂီများကိုသိခဲ့တဲ့အတိုင်းပဲသင်္ဃဝါလူကသူမကပွင့်တော်မူသောဘုရားရှင်များဟာလည်းပဲအာနာပါနနှုတ်တည်းအာနာပါနကမ္မထံကိုပဲအခြေခံပြီးတော့ရှုမှတ်ပွားများအားထုတ်ခြင်းအားဖြင့်ဘုရားရှင်အဖြစ်ပွင့်ထုံးပေါ်ပေါက်ပြီးတော့လာခဲ့တယ်လို့ဘုရားရှင်များပွင့်တိုင်းပွင့်တိုင်းမှာလည်းပဲဘုရားရှင်ရဲ့တပိသားတဝကညာဟာလည်းပဲတမာတိ40ကမ္မထံ40တဲ့ကနေပြီးတော့မှယောဂီများကိုပေးထားခဲ့တဲ့အာနာပါနနှုတ်တည်းအာနာပါနကမ္မထံကိုပဲယောဂီများရှုမှတ်သင်ញပွားများအားထုတ်ပြီးတော့များသောအားဖြင့်အရိယာအဖြစ်ကိုရရှိပြီးတော့နိဗ္ဗာန်ကိုစံဝင်သွားခဲ့တယ်လို့လည်းပဲသိကြရပါတယ်ကျွန်တော်တို့လည်းဒီဆရာတော်ဘုရားကြီးကလည်းပဲဘုရားရှင်ကတော့အရိယာကြီးများနှိမ့်သက်တော်မူတဲ့အာနာပါနနှုတ်တည်းအာနာပါနကမ္မထံကိုပဲနှိမ့်သက်တော်မူခဲ့တဲ့အတွက်ကြောင့်မို့လို့လေဒီမူလေဒီဆရာတော်ဘုရားကြီးရဲ့ဩဝါဒနဲ့သမဏဝိပဿနာတရားတွေကိုပြန့်သရတဲ့ရိတ်တာတွေမှာအာနာပါနနှုတ်တိအာနာပါနကမ္မဋ္ဌာန်းကိုပဲပို့ချပေးခဲ့တာဖြစ်ပါတယ်။အဲဒီလိုအာနာပါနကမ္မဋ္ဌာန်းကိုပို့ချပေးခဲ့တဲ့နေရာမှာလည်းပဲမနေ့ကယောဂီသားများကိုအသိပေးခဲ့တဲ့အတိုင်းအာနာပါနကမ္မဋ္ဌာန်းကိုရှုမှတ်တော့မယ်ဆိုရင်ဒေသနာကပြန့်စုပြီးတော့ထားခဲ့တဲ့ခဏနာနီအနုပန္ဒရာနီဖုဒနာနီသာမနာနီဆိုတဲ့နီးလေးနီးမှာယောဂီများကိုမနေ့ကဂဏနာနီးနဲ့အနုပန္ဒရာနီးကိုပို့ချခဲ့ပြီးဖြစ်ပါတယ်။ဂဏနာနီးဆိုတာဟာဝင်လေထွက်လေတို့ရဲ့အစုံတိုင်းကိုဂဏတင်ချာနဲ့ရေတွက်ပြီးတော့
ရှုမှတ်တဲ့နင်းဝင်လေပဲတော့ငိုတဲ့လို့နောက်တော့ငိုနေလို့နောက်တော့ငိုသုံးလို့အစရှိသည်ဖြင့်ဝင်လေကွန်းလေအစုံနိုင်ကို၄၅၆၈၉၁၀တိုင်အောင်လို့ရေတွက်ပြီးတော့၁၀ရောက်တိုင်းဆယ်ရထောင်ချီပြီးတော့မမှတ်တော့ဘူးလို့ဘာကြောင့်လဲဆိုတော့အမှန်တကယ်သဘောရှိတဲ့အတွက်ကြောင့်မလို့ယောဂီကများ၁၀ရောက်တိုင်းမှာတိတ်ကပြန်စပြီးတော့ဝင်လေဘက်တုံကိုတက်လို့နောက်တုံကိုနှိမ့်လို့နောက်တုံကိုသုံးလို့အစရှိသည်ဖြင့်၄၅၆၈၉၁၀တိုင်အောင်လို့ရေတွက်ပြီးတော့၁၀ကနေတိတ်ကနေ၁၀ရေတွက်ပြီးတော့ရှိမှတ်တဲ့နေ့ကနနာမီလို့ခေါ်ပါတယ်လို့ယောဂိတများကိုအတိသေးခဲ့တယ်လို့အဲဒီကနနာမီကိုယောဂိတများရှုမှတ်ကြည့်လိုက်တဲ့အခါကျတော့ဝင်လေပဲလို့ရဝင်မှုထွက်မှုသဘောအမှုအရာလေးတွေကိုယောဂိတများသိလောက်လာတဲ့အချိန်ခါမှာဒေသနာနည်းဖြစ်တဲ့အနုပန္ဒရာနည်းကိုယောဂိတများကိုကြောင်းပေးခဲ့ပါတယ်အနုပန္ဒရာနည်းဆိုတာကလည်းပဲမြေမီတို့ရဲ့နာသီဝနာသီပြားမှာပဲအာယုံပြုစိတ်ထားပြီးတော့ဝင်လေလေးစဝင်တဲ့အချိန်ခါမှာဝင်လေတို့ရဲ့အစကိုလည်းပဲပြီးပြီးတော့နေရမယ်လို့ဝင်လေလေးနှုတ်ရှမ်းပြီးတော့ဝင်နေတဲ့ကာလမှာလည်းပဲဝင်လေတို့ရဲ့အလေကိုလည်းပဲပြီးပြီးတော့နေရမယ်လို့ဝင်လေရပ်သွားပြီးဆုံးသွားပြီလို့ဆိုတဲ့အခါကျတော့ဝင်လေတို့ရဲ့အဆုံးကိုလည်းပဲပြီးပြီးတော့နေရမယ်လို့အလန်းတို့ပဲထွက်လေကိုရှုထုံတိုင်းရှုထုံတိုင်းမှာလည်းပဲထွက်လေလေးစထွက်တဲ့အချိန်ခါမှာလည်းပဲထွက်လေတို့ရဲ့အစကိုလည်းပဲပြီးပြီးတော့နေရမယ်လို့ထွက်လေလေးနှုတ်ရှားပြီးတော့ထွက်နေစဉ်ကာလမှာလည်းပဲထွက်လေတို့ရဲ့အလေကိုလည်းပဲသိပြီးတော့နေရမယ်လို့ထွက်လေရမ်းသွားပြီးဆုံးသွားပြီလို့ဆိုတဲ့အခါကျတော့ထွက်လေတို့ရဲ့အဆုံးကိုလည်းပဲသိပြီးတော့နေရမယ်လို့အဲဒီလိုဝင်လေထွက်လေတို့ရဲ့အစအလေဆုံးသုံးပါးလုံးကိုသိအောင်လို့ရှုမှတ်တဲ့ဤကိုအနုပန္ဒရာဤလို့ခေါ်ပါတယ်လို့ယောဂိအများကိုအတိသေးတယ်လို့ယောဂိအများကိုပို့ကြတာကမြတ်ဗုဒ္ဓရဲ့ပရိပတ်အကျင့်များတရားကိုကျေးဇူးတော်ရှင်လေးဒီချတော်ဘုရားကြီးဓမ္မနိနာနိဗ္ဗာန်ခံယူရတဲ့တလားပြောပွဲချင်းယွမ်သာအနာဂမ်ဆရာကြီးဆရာတဲ့ရဲ့တမရဝိပဿနာကိုတွင်းဉာဏ်မြင်စခန်းကိုဖွင့်လှစ်ပြီးတော့ပို့ချတာဖြစ်တဲ့အတွက်ကြောင့်မလို့အဲဒီကနနာနိရဲ့သဘောဟာမှတ်လိမတ်တာမရှိလို့မှတ်လိမတ်တာအလေးချင်းတွေကိုရရှိပြီးတော့လာအောင်လို့ရှုမှတ်တဲ့ဤဖြစ်တယ်လို့ပဲဆရာကြီးတဲ့နီးကလည်းပဲမှတ်လိမ္မာတာမရှိတဲ့ယောဂီကများမှတ်ရတာလွယ်ကူအောင်ဆိုပြီးတော့မိမိတို့ရဲ့နာသီဝနာသီပြန်ဆိုတဲ့နှာခေါင်းပေါက်ကမှစိတ်ထားပြီးတော့ဝင်လေကိုရှုသွင်းပါလို့ထွက်လေကိုရှုထုတ်ပါလို့ရှုသွင်းတဲ့လေကိုဝင်လေလို့မှတ်ပေးပါလို့ရှုထုတ်တဲ့လေကိုထွက်လေလို့မှတ်ပေးပါလို့ဝင်လေကိုရှုသွင်းတိုင်းရှုသွင်းတိုင်းဝင်လေလို့ထွက်လေကိုရှုထုတ်တိုင်းရှုထုတ်တိုင်းထွက်လေလို့မှတ်ပေးပါဆိုပြီးတော့အဲဒီဝင်လေထွက်လေကယောဂိကျွန်တော်တို့အမိဝမ်းကကျွတ်ထွက်လာတဲ့အချိန်ကနေပြီးတော့ဒီဝင်လေထွက်လေတို့ကိုရှုသွင်းရှုထုတ်လောက်လာခဲ့ကြမှန်လေမန္တမရှိခဲ့လို့မှန်လေမန္တအလေးချင်းရှိလာအောင်ဆိုပြီးတော့ဆရာကြီးဇတ်တဲ့ဤကလည်းပဲဝင်လေကိုရှုသွင်းပါလို့ထွက်လေကိုရှုထုတ်ပါလို့ဆိုခြင်းယောဂိသားများကိုအလုတ်တစ်ခုတာဝန်တစ်ခုပမာပေးပြီးတော့ထားတဲ့ဤလည်းဖြစ်ပါဝင်လေထွက်လေကအမြဲဝင်ထွက်နေတာပဲတို့ကလည်းမလေးမတမ်းမရှိလို့အလေးချင်းရလို့ရှိလာအောင်လို့ယောဂိတများကိုဝင်လေကိုရှုမှန်းပါလို့ထွက်လေကိုရှုထောက်ပါဆိုပြီးတော့ယောဂိတများကိုပေးထားခြင်းဟာဝင်လေထွက်လေတို့သူ့သမောသူဆောင်ပြီးတော့ဝင်ထွက်နေတဲ့သဘောအမူအရာတွေကိုမှတ်ရမရောက်ဘူးမိမိကရှုသွင်းရှုထောက်လုံးပြီးတော့မှတ်တာဖြစ်တဲ့အတွက်ကြောင့်မလို့လုံးမှတ်တဲ့ဤလို့ဖန်တီးပြီးတော့မှတ်တဲ့ဤလို့ပြီးလုံးမှတ်တဲ့ဤလို့ဆိုပြီးတော့ယောဂိတများကိုဆရာကြီးဇတ်တဲ့မိကိုလည်းပဲပို့ချခဲ့ပါအဲဒီလိုဝင်လေထွက်လေတို့ကိုမှန်လေမတမရှိတော့မှန်လေမတအလေးချင်းရှိအောင်လို့ဝင်လေထွက်လေတို့ကိုရှုသွင်းရှုထုတ်လှုပ်ခြင်းအပြင်ဝင်လေထွက်လေတို့ရဲ့ဝင်ထွက်နေတဲ့သဘောအမူအရာတွေကိုသိပြီဆိုတော့ဒေသနာဤဖြစ်တဲ့အနုပန္ဒနာဤနဲ့မချာယောဂိတများမိမိတို့ရဲ့နာသီဝနာသီပြာဆိုတဲ့နှာခေါင်းပေါက်ဝါမှာစိတ်ထားပြီးတော့ဝင်လေကိုရှုသွင်းကြည့်တဲ့အခါကျမှဝင်လေလို့ထွက်လေကိုရှုထောက်ကြည့်တဲ့အခါကျမှထွက်လေလို့မှတ်ပါဆိုပြီးတော့ယောဂိတများကိုစောင့်မှတ်တဲ့ဤကိုပေးထားခဲ့ပါဝင်လေထွက်လေဟာသူ့သဘောသူဆောင်ပြီးတော့ဝင်ထွက်နေတာဖြစ်တဲ့အတွက်ပထမဤကလို့ယောဂိတများရှုသွင်းရှုထုတ်လုပ်ပြီးတော့မှတ်ဖို့မလိုတော့ဘူးမှတ်လေမှတာအလေးချင်းရရှိသွားတဲ့အတွက်ဝင်လေကိုရှုသွင်းကြည့်တဲ့အခါမှဝင်လေလို့ထွက်လေကိုရှုထောက်ကြည့်တဲ့အခါကျမှထွက်လေလို့ဗန္ဒာဆိုပြီးတော့ယောဂိကများကိုအာနာပါနကမ္မတန်ရဲ့ဒုတိယလေးချက်ငါရဲ့သဘောကို 不掐他给他去吧。你那照片阿那妈那干不长也先这样没见看皮子出的那也得不三六个李建安的差不那也阿母亚维过这个那个变数比着差的但是你呢三六个你有不差吗去吧哎你但是你呢三六个你有不差的看吗双龙天罗不要一偶尔的也不断也这样的年纪都是这样的有天有年都是这样的我的这个龙啊我的龙啊我的呀再走路行这个当我们骗来的没这样不这样那般强大这样的面部压的路要给路出来的今天我不断也这样的年纪都是这样的来但这样的经验呢在路上这样的还年过冬夏嘛去吧哎你年过冬夏那一波对有一个名也非一心的嘛一里站那边上两家那边一里站这样的我里有票卖的了你这样样啊你比如说一里站年阳这样的什么的这样的出动来的他家的一里站这样的出来的一里站那边嘛的阿们这样的出来的没不大爷那边嘛这个那嘛出现了满月的对口有啥水路大家不如要一个名啊为啥路啊为啥说的啊慢慢对啦啊不要一个名咱们的第二个主张年哈为啥年我养比较啊慢我地步对第三地步对咱们的第二个主张年路要一个名不啊地别个理解吧哎哎的咱们的这样要一个名没那个理解比较主张年的啊多讲不如今天来为啊不要一个名不明明是也定义目的的人昂说比较有一个那个啊路比他的哎嘛那个经历的人昂的样你们那边有一个那个经历的样子的这样片头哎呀这样片是吧哎你经历的这样的说的问你的路过什么比较你的看嘛啊这样片头哎呀都经历的这样片是吧都经历的这样的问问可快没幸福心里的人你的心里的人多也没你也谁想这个男人你有没有没有的爸爸妈妈你讲就别别别得了得了比如就先问了比如那么那你就先问了那里干嘛有一点样阿曼地哪里呢阿曼地哪里这场地哪里那你的这场地不对阿姑有一点样主题啊理解人也文理专理作业上来从东马路我地昂路什么的你做的只要一下的你呀上马的你给我背比着有一个名言深夜地进步也是要无抓把他们也有这么些把人为了他们把我那个把你阿周比着你家工作有一个名言你都什么比着你的说的什么地这样什么什么的每年不讲过阿年中央是哪一年你做的一个多么你一样明明也看到过嘛年赛比较什么样年赛也没什么样没你也安定的那边由于好几年接着转就能阿弟这个地撇的路由于那个哎年赛也没你也赛个一塌来的转哎你也没赛也比较不一样赛的人怎么理解没怎么理解了信任由于那个后等那样过面来的也当不能年过一样比较明明也啊修干有的样子也跑遍皮的皮的你的老婆啊不啊家这个小一个名过对年年说的这个呢你过来对年皮的你妈的你把他们的样子什么方面啊都干啊不然就过来两个你把他看到不离开他了你把他看到那色彩的路杨建家新路建家新杨啊那边这样叫路过马下这样下过马追路走的啊这样不路这样哈有路也见到路也看哪过马去的这样南阳不路有一个呢啊不明也看哪过马你要三十一个修马的走人哎你看哪走的过走的有的呀有的呀走的有帮的那个现在比较哪的有帮的那也那这个呢跑遍的这波西的清香遍的这波西的路走的来阿哥要一个名，年岁的那个啊，修干有个样对他，旁边这边比着那个的毛模样，这个要一个名，过对年年年那对那一样他去办。哎，你年那里做流行，要一个名，年对比着那个啊，修干有个样对他，这在这里也嘛，今年那个的毛模样，这个没对那种。啊，年楼下比着旁边这边比着那个的毛模样，这一路 ပြည်နေမှုရှိပြီးတော့နေတယ်ဆိုရင်မြဲတဲ့သဘောလို့ဆိုနိုင်ပေမဲ့ပြည်နေမှုမရှိဘဲနဲ့အမြဲလှုပ်ရှားပြီးတော့ပေါက်ပြန်ဖြစ်ပြနေတဲ့သဘောအမူအရာတွေကမမြဲပါလားလို့ခန္ဓာရဲ့မမြဲတဲ့ခန္ဓာရဲ့အနိစ္စကိုယောဂီတွေများစဉ်းကျင်သုံးသပ်နိုင်ပြီဆိုတော့ဝေဒနာကညွန်ပြတဲ့ပြဉ္ညတိန်တစ်ပတ်တော့အနိစ္စတိအာဂါဒိနဝိဝိတံပတ္တိတိဝိပဒနာဆိုတဲ့ဝေဒနာတော်အရာယောဂီတွေများမေချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရကြောင်းဝိပဒနာတရားဆိုတဲ့တို့တို့ကျင်းကျင်းလိုရင်းပြောမှဆိုရင်ဗုဒ္ဓရဲ့တရားကိုယောဂီတွေရှိမှပေါ်မှာအထုတ်နိုင်ရဒီနေရာမှာယောဂီတွေများဝိပဒနာဖြစ်အောင်လို့ရှုမှတ်နိုင်ပြီဆိုတော့ဝိပဒနာရဲ့အကျိုးတရားမေချမ်းသာဖူချမ်းသာဆိုတဲ့တရားဥပဒေများများကိုလည်းပဲရနိုင်ရောက်နိုင်တဲ့ရှင်းစဉ်လမ်းပေါ်မှာရောက်ကြတယ်ပြင်ပြန်ကြိုးကိုပွားများအထုတ်ရရောက်ပြီလို့လည်းပဲဆိုရမှာဖြစ်ပါဝိပဿနာတရားကိုပွားများအထုတ်တိုင်းမှာဒေသနာကအနိစ္စအဆန့်ရှိသည်လို့ဆိုခဲ့တယ်လို့အနိစ္စကအစပဲရှိသေးတဲ့အတွက်ရောက်ကြများဒုက္ခနဲ့အနတ္တကိုလည်းပဲမြင်ညောင်းဒေသနာတော်ကဝိဒေသနာတော်ဘာနာအိမတမညာနဲ့အနိစ္စလက္ခဏာတတ်တဲ့နေဝသာနာတမေဒိဋ္ဌိယောအိဒိယနိကမေဝဒိဋ္ဌိဟောဒီဆိုတဲ့ဒေသနာတော်ကပြန်ဆိုပြီးတော့ထားတာကအထူးအားဖြင့်ဝိပဿနာတရားကိုရှုမှတ်ပွားများအားထုတ်တိုင်းမှာအနိစ္စကိုမြင်ဖို့လိုရင်းပဓာနာဖြစ်တယ်လို့ဒါကြောင့်ယောဂီများကိုအနိစ္စကိုမြင်အောင်ဥစွာပထမအတိပေးခြင်းဖြစ်ပါတယ်အနိစ္စကိုမြင်နိုင်ဒီပါဠိတော်ကပဲယောဂီများဒုက္ခနဲ့အနတ္တကိုလည်းပဲအစဉ်တိုင်းမြင်တယ်လို့ဆိုတဲ့အတွက်ဒုက္ခနဲ့အနတ္တကိုမြင်ဖို့ရန်လည်းပဲမိမိရဲ့မမြဲတဲ့ယုံနံတွေရဲ့ထောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေပေါ့မှာယောဂီမတိတ္တမတ္တခံစားတတ်တယ်ဆိုတော့စိတ်ဝိညာဏနမနောအာယုံကခံစားကြည့်ပြန်လို့ရှိရင်လည်းပဲပြင်းရင်အေးချမ်းပြီးတော့နေတယ်ဆိုရင်ချမ်းသာတဲ့သဘောလို့ဆိုနိုင်မိမယ်ပြင်းရင်အေးချမ်းမှုမရှိဘဲနဲ့အမြဲလှုပ်ရှားပြီးတော့ပေါက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေဟာဆင်းရဲပါလားလို့ဆိုတဲ့ဆင်းရဲခြင်းဆိုတဲ့ဒုက္ခသဘောဒုက္ခလက္ခဏာကိုလည်းပဲမိမိရဲ့အရှုခံရုပ်တရားတွေကပေါက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေပေါ်မှာခန္ဓာရဲ့ဆင်းရဲခန္ဓာရဲ့ဒုက္ခဖြစ်အောင်လို့လည်းပဲစိတ်ရင်းနဲ့ပြင်တာဥသိပြီးတော့မိမိအားထုတ်တဲ့ကမ္မဋ္ဌာန်းတရားကိုဝိပဿနာတရားဖြစ်အောင်ဗုဒ္ဓရဲ့တရားဖြစ်အောင်လို့ယောဂဇမေရှုမှတ်ပွားများအားထုတ်နိုင်မှယောဂဇမေအလိုရှိတဲ့မေချမ်းသာဖိုချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားဒီတရားများများကိုရနိုင်ရနိုင်ခံစားနိုင်ရမှာလည်းပဲဖြစ်ပါအဲဒီမြင်လည်းမမြင်ဘူးဆိုတဲ့မိမိတို့ရဲ့ရရှိတာတဲ့ယုံနံတွေခန္ဓာတိပြန်လို့ရှိရင်လည်းပဲဆင်းလဲဆင်းရဲပါတယ်ဆိုတော့ယုံနဲ့တို့အဲဒီမြဲလည်းမမြဲဘူးဆိုတော့ဆင်းလဲဆင်းရဲပါတယ်ဆိုတော့မိမိတို့ရဲ့ကြမ်းရှိတဲ့ယုံနံတွေရဲ့အမြဲမပြတ်ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေမြင်နိုင်မြင်နိုင်မှာဒီဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေကိုမဖောက်မပြန်နိုင်အောင်လို့မဖြစ်မပြတ်နိုင်အောင်လို့ပြင်းငြိမ်သွားအောင်လို့ရတတ်သွားအောင်လို့မလွှရှားနိုင်အောင်လို့မိမိတို့ရဲ့သဏ္ဍာန်သဘောတွေနဲ့ဘယ်လိုမှတားလို့ဖီလို့တိုးရှိုးတောင်းမှလို့အမိန်ပေးလို့မေတ္တာရပ်ခံလို့မရဒီယုတ်တိနဲ့နေဟာသူ့သဘောသူဆောင်ပြီးတော့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုရာတွေဖြစ်တာကြောင့်မိမိအလိုတော့မလိုက်အစိုးမရတဲ့သဘောဆိုတဲ့မိမိအလိုကိုလိုက်ရင်အတ္တမိမိအလိုကိုမလိုက်တဲ့အတွက်အနတ္တဆိုတဲ့အနတ္တလက္ခဏာကိုလည်းပဲမိမိရဲ့အရှုခံယုတ်တရားတွေရဲ့အမြဲမပြတ်ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုရတွေပေါ့မှာခန္ဓာရဲ့အစိုးမရတဲ့ခန္ဓာရဲ့အနတ္တဖြစ်အောင်လို့လည်းပဲရှုမှတ်သိဉ္ဉ်ပွားများအားထုတ်ပြီးတော့မိမိအားထုတ်တဲ့ကမ္မဋ္ဌာန်းကိုဝိပဿနာတရားဖြစ်အောင်ဗုဒ္ဓရဲ့တရားဖြစ်အောင်ရှုမှတ်ပွားများအားထုတ်နိုင်မှဒါလျင်ဗုဒ္ဓနဲ့တကွအရိယာတရားရရှိခံစားသွားတဲ့မချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာတရားတော်မြတ်တွေကိုရကြောင်းဝိပဿနာတရားဆိုတဲ့ဗုဒ္ဓရဲ့တရားကိုအားထုတ်ခြင်းအားဖြင့်တရားဒုတိယများကိုယောဂီများရနိုင်ရောက်နိုင်တဲ့ကျင့်တဲ့လမ်းပေါ်မှာရှင်းကြံကြိုးကိုပွားများအားထုတ်ရရောက်ကြမှာဖြစ်ပါအဲဒီလိုယောဂီများဝိပဿနာတရားကိုပွားများအားထုတ်တိုင်းမှာဝိပဿနာရဲ့ရှုခြင်းအနေအရအနိစ္စနဲ့ရှုဖို့ဒုက္ခနဲ့ရှုဖို့အနတ္တနဲ့ရှုဖို့ဆိုပြီးတော့ယောဂီများကိုအခုဝိပဿနာရဲ့ရှုခြင်းအရအတိပေးခြင်းဖြစ်ပါတယ်အဲဒီလိုအတိအသေးတဲ့အခါမှာလည်းပဲယောဂီသားများအဲဒီလက္ခဏာ၃ပါးလုံးဟာအခြေခံအားဖြင့်မိမိတို့ရဲ့ရရှိတာနဲ့ဖောင်းပြန်ဖြစ်ပြနေတဲ့ယုံနံတစ်ခုဒီပေါ်မှာအနိစ္စကိုလည်းပဲဆင်ခြင်နဲ့ဒုက္ခကိုလည်းပဲဆင်ခြင်နဲ့အနတ္တကိုလည်းပဲဆင်ခြင်တယ်။ဒါကြောင့်မလို့အနိစ္စနဲ့ရှုလို့လည်းပဲဝိပဿနာဖြစ်တယ်လို့ဒုက္ခနဲ့ရှုလို့လည်းပဲဝိပဿနာဖြစ်တယ်လို့အနတ္တနဲ့ရှုလည်းပဲဝိပဿနာဖြစ်တယ်လို့အနိစ္စနဲ့ရှုခြင်းအားဖြင့်လည်းပဲမဉ္ဇဉ်ပုညာ နိဗ္ဗာန်ဌာနတရားတော်ကိုရနိုင်တယ်လို့ဒုက္ခနဲ့ရှုခြင်းအပြင်လည်းပဲမကြမ်းမဖို့ကြမ်းမနိဗ္ဗာန်ဌာနတရားတော်မြတ်တွေကိုရနိုင်တယ်လို့အနန္တနဲ့ရှုခြင်းအခြင်းလည်းပဲမကြမ်းမဖို့ကြမ်းမနိဗ္ဗာန်ဌာနတရားတော်မြတ်တွေကိုရနိုင်တယ်လို့ဆိုတဲ့အတွက်ကြောင့်မလို့အဲ့ဒီလက္ခဏာ၃ပါးလုံးကိုယောဂီတွေများဆင်ခြင်သုံးသပ်ပြီးတော့ရှုမှတ်တဲ့အစားလက္ခဏာတစ်ပါးပါးကိုရှုမှတ်ဆင်ခြင်ခြင်းအခြင်းလည်းပဲဝိပဿနာဖြစ်တယ်လို့ဝိပဿနာရဲ့အကျိုးတရားဖြစ်တဲ့မေချမ်းသာဘုရားမနိဗ္ဗာန်ဌာနတရားတော်မြတ်ကိုကြားကြောင်းသင်ရှားနေတာဖြစ်ပါအဲဒီတော့ယောဂီတွေများအဲ့ဒီအနိစ္စဒုက္ခအနန္တလက္ခဏာတွေတစ်ပါးပါးနဲ့ရှုမှတ်ရမယ်ဆိုတော့ယောဂီတွေများဘယ်လိုရှုကြမလဲဆိုတော့ယခုယောဂီတွေများရှုမှတ်နေတဲ့အချိန်ကတရားစတင်ပြီးတော့ရှုမှတ်ခန္ဓာဆိုတော့အရှုခံယောဂီတွေရဲ့ဖောက်ပြန်ဖြစ်ပြမှုသဘောအမှုအရာတွေပြင်းပြင်းထန်ထန်ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေကိုမတွေ့နိုင်သေးဘူးဒီအချိန်မှာဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုအရာတွေဟာယောဂီတွေများခန္ဓာနေသေးတဲ့အချိန်လှုပ်ရှားနေတဲ့သဘောအမှုအရာတွေဖြစ်လို့မမြင်တဲ့သဘောတွေပဲလို့အနိစ္စအနိစ္စအနိစ္စအနိစ္စအနိစ္စနဲ့အနိစ္စလက္ခဏာတစ်ပါးတည်းကိုရှုမှတ်သိမြင်ပြီးတော့မိမိအထုတ်တဲ့ကံတန်းရဖို့ဝိပဿနာတရားဖြစ်အောင်ဗုဒ္ဓရဲ့တရားဖြစ်အောင်ယောဂီတွေရှုမှတ်ပွားများအထုတ်ပြီးတော့တွားကြရအောင်เออยอยเนี่ยจาชีถ่ายลาได้อาการจ้ะเนาะอชุกันยอมเนี่ยผ่องเปลี่ยนเพิ่มหมู่ตะบองเนี่ยไปซินๆๆเนี่ยปิ๊นๆเนี่ยมันผ่องเปลี่ยนผิดแยกพี่แล้วลาในตะบองอมุญาดิโกต่วยลามั้ยဆိုရင်เนาะชันนาหมู่ไม่ต่วยနိုင်หมู่ซินแยกแต่ตะบองอมุอย่างไปโกตาเนี่ยต่วยพี่แล้วณีจามาผิดแยกด้วยจังหมดโหลเอ้ยซินแยกณีดาโกต่วยใต้ต่วยใต้ซินแยกดิลูกทุกข์ทุกข์ทุกข์ทุกข์ทุกข์เนี่ยทุกข์ลักษณะเนี่ยจ้องพี่แล้วမင်းဒီအတုဒကမန္တရကိုဝိပဿနာတရားဖြစ်အောင်ဗုဒ္ဓရဲ့တရားဖြစ်အောင်ယောဂီတွေရှုမှတ်ခြင်းနဲ့ပွားများအားထုတ်ပြီးတော့သွားကြရမှာလည်းပဲဖြစ်ပါတယ်။အဲဒီဉာဏ်မမြဲဘူးဆိုတဲ့မင်းတို့ရဲ့ရရှိလာတဲ့ယုံနာတွေခံစားကြည့်ပြန်ရင်ဆင်းလဲဆင်းရဲပါတယ်ဆိုတဲ့ယုံနာတွေအဲဒီဉာဏ်မမြဲဘူးဆင်းလဲဆင်းရဲပါတယ်ဆိုတဲ့မင်းတို့ရဲ့ရရှိလာတဲ့ယုံနာတွေရဲ့အမျက်မပြန်ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောအမှုအရာတွေဟာရှော့ကြပြက်ပြက်ပျောက်ဆုံးခြင်းမရှိဘူး။တို့ရေတို့ရေပို့ရေပို့ရေမခန္ဓာအောင်လို့သိဉ္ဇမှုတွေနဲ့ကျုံတွေ့ပြီးတော့နေကြမယ်ဆိုရင်ဒီသဘောမူရာတွေရာသူ့သဘောသူဆောင်ပြီးတော့ဖောက်ပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောမူရာတွေဖြစ်တာကြောင့်မင်းဒီအလိုဆုံးမလိုက်အဆုံးမရတဲ့သဘောဆိုတဲ့အနတ္တအနတ္တအနတ္တအနတ္တနဲ့အနတ္တလက္ခဏာနဲ့ရိုက်တာများရှုမှတ်သိဉ္ဇပြီးတော့မင်းဒီအထုတ်တဲ့ကံတန်းတရားကိုဝိပဿနာတရားဖြစ်အောင်ဗုဒ္ဓရဲ့တရားဖြစ်အောင်ရှုမှတ်သိဉ္ဇပွားများအားထုတ်ပြီးတော့သွားကြရမှာလည်းပဲဖြစ်ပါဒါကြောင့်ဝိပဿနာတရားကိုပွားများအထုတ်ပြီးတော့နေကြကုန်သောယောဂီတို့များဝိပဿနာရဲ့ရှုခြင်းအရာအနိစ္စဒုက္ခအနတ္တလက္ခဏာတွေနဲ့ရှုမှတ်သိမြင်ရမယ်လို့ဒေသနာကပြန့်စုံပြီးတော့ထားတယ်လို့အခုယောဂီတို့များလည်းပဲရှင်းပြန်ဒုက္ခပွားများအထုတ်ပြီးတော့နေကြတဲ့အခါမှာအဲဒီလက္ခဏာသုံးပါးတွေကနေပြီးတော့ယောဂီတို့များတစ်ပါးပါးကိုအနိစ္စသုံးမဟုတ်ဒုက္ခသုံးမဟုတ်အနတ္တဆိုတဲ့လက္ခဏာတစ်ပါးပါးကိုအပမာရတရားမမေ့မလျော်သောတတိတရားတွေနဲ့ရှုမှတ်သိဉ္ဇပွားများအထုတ်ပြီးတော့နေကြရမှာဖြစ်ပါတယ်တတိချက်ပြီးတော့ရှုကြည့်လိုက်ပါအောင်သမဏဘာဝနာကိုပွားများအထုတ်ပြီးတော့နေကြကုန်သောယောဂီတို့များယောဂီတို့များဒီနေ့တတိယလေးခြင်းကနဲ့သရုဏလေးခြင်းကကိုရှုမှတ်တော့မယ်ဆိုရင်အဲယောဂီတို့များရဲ့စိတ်ရည်တည်ခြင်းမှုတမာတိရလာအောင်လို့အခြေခံအားဖြင့်ကဏ္ဍနီးနဲ့အနုပန္နရနီးကိုပို့ချခဲ့တယ်။တတိယလေးခြင်းကနဲ့သရုဏလေးခြင်းကဟာဉာဏ်ရှိသူတို့ရဲ့တရားလို့ပြောတယ်လို့ဉာဏ်ကိုအသုံးချပြီးတော့သွားခြင်းအဖြစ်ယောဂီများဝိပဿနာရဲ့အရှုခံတရားတွေကိုယောဂီများကစူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှာရမယ်။အဲဒီလိုရှာတဲ့အခါကျတော့ယောဂီများဝိပဿနာရဲ့အရှုခံတရားတွေကိုမြင်ရင်ယောဂီများဒိဋ္ဌိထုတ်နိုင်မှာဖြစ်ပါ။ဒါကြောင့်မလို့ယောဂီတရားကိုအလုံးမပေးခြင်းလေးမှာယောဂီတများကိုကျွန်တော်အသိပေးခြင်းပါတယ်။ဒါလည်းဆိုတော့ယောဂီတများဘုရားရှင်ကတော်များဓမ္မမနသေသနာတော်မှာဟောတော်မူထားခဲ့တဲ့ရောသဝိဇ္ဇံဇီဝေအပနာဥဒ္ဓမယံဧကံဇီဝိဇံဘေယောပသတ်တော်ဥရိယဘယံဆိုတဲ့ဒေသနာတော်ရဲ့အဓိပ္ပာယ်ကယောဂီတများလူတစ်ယောက်ဟာမိမိတို့ရဲ့ရရှိတာနဲ့ယုံနံတွေရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောကမူရာတွေကိုမသိတဲ့နဲ့လောကမှာအသက်တရာရှည်ပြီးတော့နေတာအသက်တရားရှင်ပြီးတော့နေတာဘာမှအကျိုးမရှိဘူးတဲ့အနစ်မရှိဘူးအကာပဲလို့ဆိုခြင်းပဲဖြစ်ပါအဲ့ဒီမသိတဲ့လူတယောက်အခုလိုပဲယောဂီတများကဲတို့ကိုယ်တိုင်ကျင့်ကြံကြိုးပမ်းပွားများအားထုတ်လိုက်တဲ့အတွက်ကြောင့်မို့လို့ယောဂီတများ ယုံနဲ့နှစ်ပါးခန္ဓာငါးပါးတို့ရဲ့သဘောအမှုအရာတွေကိုသိလာမယ်ဆိုလို့ရှိရင်တရက်တမဏမြသိနေခြင်းဟာလောကမှာအတ္တတရားရှေ့ကြာပြီးတော့နေတာတဲ့ညက်တယ်လို့ဘုရားရှင်ကိုယ်တော်မြတ်ဟောတော်မူထားခဲ့ပါတယ်အဲဒီတော့ပထမပိုက်အနေနဲ့ရောက်ရတာများမိမိရဲ့ယောက်ျားတဲ့ယုံနံတွေရဲ့ဖောက်ပြန်ပြည့်တတ်နေတဲ့သဘောမူညာတွေကိုဒီကနေ့လောကမှာအတ္တတရားရှေ့ပြီးတော့နေတာအတ္တတရားရှင်ပြီးတော့နေတာဘာကြောင့်အကျိုးမရှိတယ်လဲမမြတ်တယ်လဲဆိုလို့ရှိရင်တော့ကျွန်တော်ဝိသဒနာစကားနဲ့ပြောမယ်ဆိုရင်တော့ဖောက်ပြန်တာယုံသိနေတာနံဆိုတဲ့ယုံနာနှပံကိုပိုင်းခြားပြီးတော့သိတဲ့နမရူပပြိစေနာဉာဏ်လောက်မှမတိပဲနဲ့လောကမှာအတ္တတရားရှေ့ပြီးတော့နေတာအတ္တတရားရှင်ပြီးတော့နေတာဘာမှအကျိုးမရှိဘူးလို့အနစ်မရှိဘူးအသာပဲလို့ဆိုခြင်းပဲဖြစ်ပါဘာကြောင့်လဲဆိုလို့ရှိရင်ယောဂိတများအဲ့ဒီယုံနာနှပံခန္ဓာငါးပါးတို့ရဲ့သဘောအမူအရာတွေကိုမသိဘူးဆိုရင်တဏ္ဍာယဒိဋ္ဌိဆိုတဲ့ဘဝတဏ္ဍာယဆက်တက်ကအယူမှားအမှတ်မှားပြီးတော့လာခဲ့တဲ့တဏ္ဍာယဒိဋ္ဌိတန်လာတဲ့အသက်ရှင်ပြီးတော့နေလို့တရားရဒိဋ္ဌိဆိုတာဘဝတဏှာအဆက်တကနေပြီးတော့အယူမှားအမှတ်မှားပြီးတော့လာတယ်ဆိုတော့ရောယူတာများအမှန်တရားဆိုတာမသိသစ္စာမသိလို့ပေါ့အဲဒါကြောင့်မလို့ရောယူတယ်အဲ့ဒီတရားရဒိဋ္ဌိကျိုးဟာပဲဘလောက်များခိုင်တယ်လဲဆိုရင်ဥပမာလူတစ်ယောက်ကိုခြေလက်တွေကျိုးနေတဲ့ခိုင်အောင်တုတ်လိုက်တုတ်ပြီးရင်ရေစည်းသံလိုင်းတဘောထူတတ်တဲ့မြေချောင်းထဲမှာသွားပြီးတော့ပြေးချလိုက်လို့ရှိရင်ဒီလူဟာခြေရည်နဲ့ဒီကိုကျိုးနဲ့ခိုင်ခိုင်တုံနှောင်ထားတဲ့အတွက်မကူတာမခတ်တာပဲနဲ့ခြေထဲမှာနစ်မြုပ်ညောပါပြီးတော့ပေဆုံးသွားပေါ်ရတာရှိပါတယ်။အဲ့ဒီဥပမာလိုပဲ။တဏ္ဍာယဒိဋ္ဌိနဲ့ကျိုးနဲ့အတုခံရပြီဆိုရင်လည်းပဲလောကတဏ္ဍာယမှာမြုပ်ချညောခြင်းနဲ့တဏ္ဍာယလင်ပြီးတော့နေခဲ့ကြရတာဖြစ်ပါတယ်။ဒီညမှာယောဂီများတဏ္ဍာယမှာမြုပ်ချညောခြင်းလို့ဆိုတဲ့အတွက်မြုပ်တာပဲများပါညောတာကနဲပါအဲဒီယောဂီများအဲ့ဒီတဏ္ဍာယဒိဋ္ဌိဆိုတဲ့စကားလုံးကိုခွဲကြည့်မယ်ဆိုလို့ရှိရင်လည်းပဲသကတလုံးကာယကတလုံးဒိဋ္ဌိကတလုံးသကတံဝိဇ္ဇာမနောအထင်ရှားရှိတော်လို့သဘောရပါကာယဆိုတာကကာယောတမှုဟောတိပေါင်းစုပြီးတော့ထားတာလို့သရဲ့ကာယရဲ့ပြန်ပေါင်းလိုက်တဲ့အခါကျတော့ယောဂီများတက်ကာယအထင်ရှားရှိသောအပေါင်းအစုလို့သဘောရပါအဲဒီတော့ယောဂီကများတက်ကာယအထင်ရှားရှိသောအပေါင်းအစုလို့သိပေးထားပါအဲဒီတော့အထင်ရှားရှိသောအပေါင်းအစုကိုမြင်ရင်ယောဂီကများငါဆိုတာမရှိတော့ဘူးပုဂ္ဂိုလ်ဆိုတာမရှိတော့ဘူးသတ္တဝါဆိုတာမရှိတော့သဘောပေါက်အောင်ပြောရမယ်ဆိုရင်လူနာပြမတရိစ္ဆာန်အစရှိတဲ့မရှိတော့သူပဲငါပဲအမျိုးသားပဲအမျိုးသမီးပဲပုဂ္ဂိုလ်တော်ဟာမောင်မီမောင်မီမောင်မဲမောင်မီမောင်မဲဆိုတာမရှိတော့ဒါကြောင့်တက်ကာယအထင်ရှားရှိသောအပေါင်းအစုအဲဒါပြန်နေတဲ့စကားလေးတစ်လုံးဒိဋ္ဌိလို့ဒိဋ္ဌိဆိုတာကမရှိဘဲနဲ့ရှိတယ်လို့အယူမှားအမှတ်မှားတာကိုဒိဋ္ဌိလို့ခေါ်တာဖြစ်ပါအဲဒါကြောင့်ယောဂိတမဒီနေရာမှာရှိတာနဲ့မရှိတာခြားနားသွားပြီရှိတာကဘာလဲတက်ကာယအထင်ရှားရှိသောအပေါင်းအစုမရှိတာကဘာလဲမရှိဘဲနဲ့ရှိတယ်လို့အယူမှားအမှတ်မှားတာကိုဒိဋ္ဌိလို့။အိုယောဂီကျွန်တော်ဘာကိုရှုကြ။ဘာကိုရှုကြမလဲဆိုတော့ယောဂီသမားဒိဋ္ဌိဆိုတာကရှိမှာမရှိပဲယောဂီသမားဘယ်လိုလုပ်ရှုမလဲ။ဒိဋ္ဌိကရှုလို့မရဘူး။ဘာကိုရှုရမလဲဆိုရင်တက္ကရာကိုမြင်အောင်ရှုရ။တက္ကရာဆိုတဲ့အထင်ရှားရှိသောအပေါင်းစုကိုမြင်အောင်ရှုရမယ်။အဲဒီတက္ကရာကိုမြင်လို့ရှိရင်ယောဂီသမားဒိဋ္ဌိပြုတ်သွားတယ်။ဒါကြောင့်မလို့ဒိဋ္ဌိတုတ်တရားလို့လည်းပဲယောဂိတာများကိုပြောခဲ့တာဖြစ်ပါအဲဒီတော့တဏ္ဍာယံကိုမြင်ဖို့အတွက်အခုယောဂိတာများကိုဝင်လေထွက်လေတို့ကိုရှုမှတ်တဲ့အာနာပါနနှုတ်တိအာနာပါနကမ္မထာရဲ့ပထမ၄ခြင်းကဒုတိယ၄ခြင်းကတွေကိုယောဂိတာများကိုပို့ချခဲ့ပြီးဖြစ်ပါဒါကြောင့်ယောဂိတာများကိုအခုချိန်ကစပြီးတော့အာနာပါနကမ္မထာရဲ့တတိယ၄ခြင်းကဖြစ်တဲ့ဖုဒနာနီးကိုပို့ချသွားမှာဖြစ်ပါတယ်အာနာပါနကမ္မရဲ့ဖုဒနာနီးကိုဒေသနာကပြန့်စုပြီးတော့ထားတာကမိမိတို့ရဲ့နာသီဝနာသီပြမှာအာယုံပြုစိတ်ထားပါတယ်အဲဒီစိတ်ကလေးပြေလွှားပြီးတော့ထွက်ခွာသွားတယ်ဆိုရင်မိမိတို့ရဲ့နာသီဝနာသီပြမှာတတိဆိုတဲ့ကျိုးနဲ့ခိုင်အောင်ညဲအောင်ခြိထားလိုက်တော့အဲခြိထားပြီးပြီဆိုရင်တော့ယောဂီရမရှုသွင်းရှုတော့လုံးပြီးတော့နေတဲ့လေနဲ့ယောဂီတို့ရဲ့နှာခေါင်းနဲ့ တွေ့ဖြစ်တဲ့နေရာအဲဒီနေရာကိုပါဠိလိုတော့ဘုဒ္ဓံကတာဘုဒ္ဓဌာနလို့ခေါ်တာဖြစ်ပါအဲဒီဘုဒ္ဓံကတာဘုဒ္ဓဌာနမှာစိတ်ကလေးထားပြီးတော့ဝင်လေဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းအဲဒီဝင်လေထွက်လေတို့ရဲ့သဘောကိုသိအောင်လို့ရှိမှတ်တဲ့နေအဲဒီနေကိုဘုဒ္ဓနာနေလို့ခေါ်တာဖြစ်ပါဒီညမှာရောက်ကြမယ်ဒေသနာနိကဝင်လေထွက်လေတို့ရဲ့တိုးထီးတဲ့သဘောလို့ပြောတဲ့အတွက်အဲ့ဒီသဘောကိုသိဖို့အတွက်ရောက်ကြမယ်စူးစမ်းနေမယ်ဆိုလို့ရှိရင်အချိန်လေးကြာညောင်းပြီးတော့နေမှာဖြစ်ပါဒါကြောင့်မလို့အခုရောက်ကြမယ်ကိုအဲ့ဒီဖုဒနာနိကိုဆရာကြီးဆရာတဲ့ဘယ်လိုရှင်းမှတ်သွားတယ်လဲဆိုတာကိုတော့ရောက်ကြမယ်ကိုရှင်းစေအနေနဲ့အတိအသေးမှာဖြစ်ပါဒါကြောင့်ယောက်ျားနဲ့မိမိရဲ့နာသီးဝနာသီးပြားဆိုတဲ့နှာခေါင်းဘဝမှာစိတ်ထားလိုက်နာသီးဝနာသီးပြားဆိုတဲ့နှာခေါင်းဘဝမှာစိတ်ထားပြီးပြီဆိုရင်ဝင်လေကိုရှူသွင်းနိုင်ရှူသွင်းနိုင်ဝင်လျာနာသီးဝနာသီးပြားကိုဝင်နိုင်ဝင်နိုင်တို့တိပြီးတော့သွားထိုနည်းတူတာပဲထွက်လေကိုရှူထုံတိုင်းရှူထုံတိုင်းထွက်လေဟာလည်းပဲနာသီးဝနာသီးပြားကိုထွက်တိုင်းထွက်တိုင်းတို့တိပြီးတော့သွားတယ်အဲဒီဝင်လေထွက်လေတို့ရဲ့ဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းတိုးထီးတဲ့နေရာလေးကိုသိအောင်လို့မှတ်ပေးရမှာဖြစ်ပါအဲဒီတော့ယောဂိတများအခုသုဒ္ဓနာရဲ့သဘောဆရာကြီးဇာတ်ရဲ့ရှင်းစဉ်အရာယောဂိတများကိုအလုပ်ပေးထားတာကကျွန်တော်ထပ်ပြောပါမယ်မိမိတို့ရဲ့နာသီးဝနာသီးပြန်ဆိုတဲ့နှာခေါင်းဘဝမှာစိတ်ထားပါဝင်လေကိုရှုသွင်းတိုင်းရှုသွင်းတိုင်းဝင်ရနာသီးဝနာသီးပြန်ကိုဝင်တိုင်းဝင်တိုင်းတိုးထီးပြီးတော့သွားတယ်လို့ထွက်လေကိုရှုထုံတိုင်းရှုထုံတိုင်းထွက်လေဟာလည်းပဲနာသီးဝနာသီးပြားကိုထွက်တိုင်းထွက်တိုင်းတို့တိပြီးတော့သွားတယ်လို့အဲဒီဝင်လေထွက်လေတို့ရဲ့ဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းတို့တိတဲ့နေရာလေးကိုသိအောင်လို့မှတ်ပေးပါလို့ဆိုတဲ့အတွက်ဝင်လေထွက်လေတို့ဟာဘယ်နှားကိုတို့တိပြီးတော့သွားတယ်လဲဆိုတာကိုရောင်ကြမ်းများစူးစမ်းတဲ့အရာကိုအသုံးပြုပြီးတော့ရှင်းမှရမှာဖြစ်ပါဒီနေရာမှာရောင်ကြမ်းများဖုဒနာနည်းရဲ့သဘောဟာပထမလေးခြင်းကဒုတိယလေးခြင်းကလုံးနဲ့မတူတော့ဘူး။ဘာဖြစ်လို့လဲဆိုတော့ပထမလေးခြင်းကဒုတိယလေးခြင်းကမှယောဂီတွေရှိမှခဲ့ကြ။နာသီဝနာသီပြားမှာအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှုသွင်းပါလို့ထွက်လေကိုရှုထုတ်ပါလို့ရှုသွင်းတဲ့လေကိုဝင်လေလို့မှတ်ပါလို့ရှုထုတ်တဲ့လေကိုထွက်လေလို့မှတ်ပါလို့ပဲပြောခဲ့။ဒုတိယလေးခြင်းကကြတော့လည်းပဲယောဂီကနာသီဝနာသီပြားမှာအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှုသွင်းကြည့်တဲ့အခါမှာဝင်လေလို့မှတ်ပေးပါလို့ဝင်လေကိုရှုထုံးကြည့်တဲ့အခါကျရင်ထွက်လေလို့မှတ်ပေးပါလို့ဝင်လေကိုရှုထုံးကြည့်တိုင်းရှုထုံးကြည့်တိုင်းဝင်လေလို့မှတ်ပေးပါလို့ထွက်လေကိုရှုထုံးကြည့်တိုင်းရှုထုံးကြည့်တိုင်းလည်းပဲထွက်လေလို့မှတ်ပေးပါလို့ဆိုပြီးတော့ယောဂိတများကဒုတိယလေးခြင်းငါရဲ့သဘောကိုလည်းပဲပြီးခဲ့ပါအဲ့ဒီပထမလေးခြင်းငါဒုတိယလေးခြင်းငါရဲ့သဘောကိုကြည့်မယ်ဆိုရင်ယောဂိတများဝင်လေထွက်လေလို့ရဲ့ဝင်ထွက်နေတဲ့သဘောအမူအရာတွေပေါ်မှာရှုမှတ်နေခြင်းပဲဖြစ်တယ်စကားပေါ်ရပြောမယ်ဆိုရင်တော့လေဖန်တရားနာဆိုတဲ့စကားအရာလေဖန်တရားအထုတ်ခဲ့တာပဲဖြစ်ပါအခုတတိယလေးခြင်းကဖြစ်တဲ့ဖုဒနာနည်းကတော့အဲဒီပထမလေးခြင်းကဒုတိယလေးခြင်းကလုံးနဲ့မတူတာကနာသီဝနာသီပြားမှာအာယုံပြုစိတ်ထားပြီးတော့ဝင်လေဝင်တိုင်းဝင်တိုင်းဝင်လျာနာသီဝနာသီပြားကိုဝင်တိုင်းဝင်တိုင်းတို့ထိသွားတယ်လို့ထွက်လျာထွက်တိုင်းထွက်တိုင်းတို့ထိသွားတယ်လို့ဆိုတဲ့အတွက်ဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာကိုသိအောင်လို့မှတ်ပေးပါလို့ဆိုတဲ့အတွက်ကြောင့်မို့လို့ဒီနေရာမှာဝင်လေထွက်လေကိုရှုမှတ်နေုံနဲ့မပြီးဘူးဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာဟာဘယ်နားမှာလဲဆိုတာကိုယောဂီအများစူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှုမှတ်ကြရမှာဖြစ်ပါစူးစမ်းတဲ့ဉာဏ်ကိုစတင်ပြီးတော့အသုံးပြုလိုက်တဲ့အတွက်ဒီနေရာမှာယောဂီအများဉာဏ်စကန်းစပြီလို့လည်းပဲပြောရမှာဖြစ်ပါအဲ့ဒီဉာဏ်ကိုစတင်ပြီးတော့အသုံးပြန်ပြုလိုက်တဲ့အတွက်ကြောင့်မလို့ဒေသနာနည်းအရပြောရမယ်ဆိုရင်လည်းပဲဓမ္မဝိဇ္ဇာသမောသင်လို့လည်းပဲပြောရမှာဖြစ်ပါအဲ့ဒီတော့ဖုဒနာရဲ့သဘောအရဝင်လေထွက်လေလို့ရဲ့တိုးထီးတဲ့နေရာကိုစူးစမ်းရင်းနဲ့ဝင်လေထွက်လေလို့ရဲ့တိုးထီးတဲ့နေရာကိုသိပြီဆိုရင်လည်းပဲရောဂါများဝိပဿနာတရားကိုဒီနေရာမှာစပြီလို့လည်းပဲပြောရမှာဖြစ်ပါဝိပဿနာတရားဒီနေရာစပြီဆိုတော့ဝိပဿနာဖြစ်ပြီလားလို့တော့လုံးကြမ်းမ်းမေးမယ်ဆိုရင်တော့အတိအကျပြောရမယ်ဆိုရင်တော့မဖြစ်သေးပါဘူး။ဘာဖြစ်လို့လဲဆိုတော့ယောဂိကများဘာဖြစ်လို့ဝိပဿနာတရားစတယ်လဲဆိုတော့ဝိပဿနာတရားကယောဂီတို့ရရှိတာတဲ့ခန္ဓာဆိုတဲ့ကိုယ်မှာရှာရမယ်တရား ။ဘယံရှင်ဘုရားမြတ်ကလည်းပဲကိုမခန္ဓာမှာရှိတဲ့တရားလို့လူပညာရှိ၊ဉာဏ်ပညာရှိတွေကလည်းပဲကိုမရှိတဲ့တရားလို့ဆိုတဲ့အတွက်မိမိရဲ့ခန္ဓာဆိုတဲ့မိမိရဲ့ကိုယုံတရားပေါ်မှာရှာရမှာအခုတတိယ၄ခန္ဓာရဲ့သဘောကဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာဆိုတာယုံတရားပေါ်မှာနေရာစတင်ပြီးတော့ယူလိုက်တာဖြစ်တဲ့အတွက်ကြောင့်ဝိပဿနာစတယ်လို့ပြောတာဖြစ်ပါဒီမြန်မာယောဂီများဉာဏ်ကိုစတင်ပြီးတော့အသုံးချတယ်လို့ဆိုတဲ့အတွက်ကြောင့်မို့လို့ဉာဏ်ကိုအသုံးချနိုင်ဖို့အတွက်ယောဂီများကိုကျွန်တော်ဥပမာပြပြီးတော့ပြောပါကျွန်တော်ပြောတဲ့ဥပမာဟာယောဂီများသိလွယ်မြင်လွယ်အောင်လို့အလုံးကြံဖန်တီးပြီးတော့ပြောခြင်းတော့မဟုတ်ပါဘုရားရှင်ကိုယ်တော်မြတ်ဟောကြားတော်မူခဲ့တဲ့ဝိသုဒ္ဓိမအထကနာပါဠိတော်ကြီးတွေမှာပရိသမဏမဲ့အထကနာပါဠိတော်ကြီးတွေမှာဘုရားရှင်ကိုယ်တော်မြတ်ဒီဥပမာမျိုးတွေကိုမြောက်များစွာပေးပြီးတော့ထားခဲ့ပါတယ်အဲဒီဥပမာကတော့ဥပမာအဖြစ်မျိုးတစ်မျိုးပေါ့ကျွန်တော်ရန်ကုန်မြို့ကြီးဆိုတာကတော့အမှန်တမ်းမှပြည့်ပြနေပေါ့အဲရန်ကုန်မြို့ကြီးဆိုလို့ရှိလို့ရှိရင်လည်းပဲရန်ကုန်မြို့ကြီးမှာဝင်းမောက်ထွက်ပေါက်တွေရှိတယ်ဝင်းမောက်ထွက်ပေါက်တွေဆိုလို့ရောက်ရတဲ့ကုန်းကန်းကဝင်းမောက်ထွက်ပေါက်တွေဘိုးဘက်ကဝင်းနာတွေရောဒီဘက်ကဝင်းနာတွေရောကျွန်တော်တို့မြို့ဝကျွန်းမဘက်ကဝင်းနာတွေရောရေလမ်းတွေကလည်းပဲကျွန်တော်တို့အတွေ့အကြုံဝင်းရရဲ့ဝင်းမောက်ထွက်ပေါက်တွေပဲပေါ့အဲ့တော့ရန်ကုန်မြို့ရဲ့လုံလုံရဲအရာအရေးကြီးတယ်ဆိုရင်ရောက်ကြတဲ့မြို့တမ်းမဲ့စောင့်ရနေုံနဲ့မပြီးဘူးအဲ့ဒီမြို့ရဲ့ဝင်းပေါက်ထွက်ပေါက်တွေဖြစ်တဲ့နေရာကနေပြီးတော့တွန်းပြီးတော့လုံလုံရဲတပ်ဖွဲ့တွေနေရာယူရအဲ့ဒီလုံလုံရဲတပ်ဖွဲ့ဝင်တွေရဲ့တာဝန်ကပါလဲဆိုတော့မြို့ကိုတဲကိုဝင်လာတဲ့လူတွေဝင်တိုင်းဝင်တိုင်းသောသူတွေကိုစောင့်ကြပြီးတော့စစ်ဆေးရထွက်တိုင်းထွက်တိုင်းသောသူတွေကိုစောင့်ကြပြီးတော့စစ်ဆေးရမယ်အဲ့ဒီလိုစစ်ဆေးတဲ့အခါမှာလည်းပဲမြို့ထဲကိုဝင်လာတဲ့သူတွေနောက်ကိုလည်းပဲတကောင်းကောင်းလိုက်ပြီးတော့စစ်ဆေးနေစရာမလိုဘူးမြို့ပြင်ထွက်သွားတဲ့လူတွေနောက်ကိုလည်းပဲတကောင်းကောင်းလိုက်ပြီးတော့စစ်ဆေးနေစရာမလိုဘူးမြို့တကောင်းဝါကနေပြီးတော့စောင့်ကြပြီးတော့ဒါလည်းရင်ဝင်တိုင်းဝင်တိုင်းသောသူတွေကိုစောင့်ကြပြီးတော့စစ်ဆေးရမယ်ထွက်တိုင်းထွက်တိုင်းသောသူတွေကိုစောင့်ကြစစ်ဆေးရအဲ့ဒီလိုစစ်ဆေးတဲ့အခါမှာဉာဏ်ရှိတဲ့လူစောင့်မယ်ဆိုရင်တော့မျိုးတဲ့ဝင်လာတဲ့လူတွေကလူတို့တွေသူကောင်းတွေမျိုးသူမျိုးသားတွေတောသူတောင်သားတွေကုန်တဲ့ပွဲသားတွေအဆန့်ရှိတဲ့ပြင်သိနိုင်တယ်လို့ပေါ့အဲရောင်းကြများမျိုးတဲ့ကထွက်သွားတဲ့လူတွေကိုလည်းပဲအလူတို့ပဲလူကောင်းပဲအာတောမှာသွားပြီးတော့အယောင်းဝယ်ပြုတ်မဲ့လူတွေတောသွားလိုက်တဲ့လူတွေတောကလာလိုက်တဲ့လူတွေပြန်နေအဆန့်ရှိတဲ့ပြင်သိနိုင်တယ်ပေါ့အဲညာမရှိတဲ့လူစောင့်မယ်ဆိုရင်တော့ရောက်ရမယ့်မျိုးတော်ဝါတွေကလူတွေဝင်ထွက်နေတာတော့တွေ့မှာပဲမြင်နေမှာပဲဒါပေမဲ့အဲ့ဒီလူကလူတို့လားလူကောင်းလားဧည့်သည်လားအိမ်တွေလားစသည်ဖြင့်ရောက်ရမယ့်ဆွဲပြန်ပြီးတော့မသိနိုင်ပါဘူးအခုလည်းပဲရောက်ရမယ့်မှာဉာဏ်ရှိတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်ဉာဏ်ကိုအသုံးပြုပြီးတော့မိမိတို့ဝင်လေကိုရှုသွင်းနိုင်ရှုသွင်းနိုင်ဝင်လေဟာနာသီးဝနာသီးပြားကိုဝင်နိုင်ဝင်နိုင်တို့ထိပြီးတော့သွားတယ်လို့ထွက်လေကိုရှုတော့တိုင်းရှုတော့တိုင်းထွက်လေဟာလည်းပဲနာသီးဝနာသီးပြားကိုထွက်တိုင်းထွက်တိုင်းတွတိပြီးတော့သွားတယ်လို့ဆိုတဲ့အတွက်ကြောင့်မို့လို့ယောဂီကလည်းရှုသွင်းရှုတော့လောက်ပြီးတော့နေတဲ့နေရာဘယ်နာကိုတွတိပြီးတော့သွားတယ်လဲဆိုတာလို့ယောဂီကများစူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှုမှတ်ရမှာဖြစ်ပါအဲဒီလိုစူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှုမှတ်ရတဲ့ဖုဒနာရဲ့သဘောကိုကျွန်တော်တို့ဆုံးလို့ဆရာတော်ဘုရားကြီးရဲ့ဩဝါဒစကားလေးနဲ့ယောဂီများကိုအသိပေးလို့ပါဇွန်လုံးစီရတို့ဘုရားကြီးကဘယ်လိုတတိပေးကြသလဲဆိုတော့ခီတိတတိလို့ခီတိတတိလို့စကားလေးသုံးလုံးနဲ့ဖြစ်ပါခီရာကိုတိအောင်လို့မှတ်ပေးရမှာဖြစ်ပါလေခီမူတိမူထိုနှစ်ခုတတိကြကြပြုလို့ဇွန်လုံးစီရတို့ဘုရားကြီးကအမိန့်ရှိထားပါဒါကြောင့်မလို့ကျွန်တော်တို့ယောဂီများကျေးဇူးရှင်လေဒီကြတော့ဘုရားကြီးဓမ္မနိနာနိဗ္ဗာန်ခံယူခဲ့တဲ့ဒလန်ပြောင်းဝဲကြီးယွာသားအနာဂံဆရာကြီးစံတဲ့ရဲ့ကျင့်စဉ်အရာအဲ့ဒီဖုဒနာရဲ့သဘောကိုယောဂီတွေမစူးစမ်းနိုင်ဖို့အတွက်မိမိရဲ့နာသီဝနာသီပြဆိုတဲ့နှကောင်းပေါဝါမှာစိတ်ထားပြီးတော့ဝင်လေဝင်တိုင်းဝင်တိုင်းဝင်လေဟာဘယ်နာကိုတိုးထိပ်ပြီးတော့သွားတယ်လေလို့ထွက်လေဟာလေဘယ်နာကိုတိုးထိပ်ပြီးတော့သွားတယ်လေဆိုတာကို ယောဂီများစူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှင်းမရမှာဖြစ်ပါစူးစမ်းပုံလေးကျွန်တော်ဥပမာပြုပြီးတော့ပြောပါလွန်ခဲ့တဲ့ဇနစ်ကျော်ကာလကရန်ကုန်မြို့ကြီးမှာလူနေကြတဲ့အတွက်ဝန်ထမ်းတွေလည်းပဲအိုးနဲ့အိမ်တွေနဲ့နေရာရရှိဖို့အတွက်တကုံမြို့တကြီးတွေတည်ထောင်တည်ထောင်တဲ့အခါကျတော့ဝန်ထမ်းတွေကိုကျွန်တော်တို့ယုံနေမှာပဲမြေခွက်တွေကိုမဲပေါက်ပြီးတော့ပေးရောမှာပဲမဲနိုင်ကြတယ်မဲပေါက်တော့မြေွက်တော့ရဒါပေမဲ့မိမိမြေွက်ဘယ်နေရာဘယ်ွက်ဘယ်လမ်းဘယ်နေရာမှာရှိတယ်ဆိုတာရုပ်တံများသိနိုင်မှာမသိနိုင်ဘူးနမတော့ရထားသိအောင်ဆိုလို့ရှိရင်ဘယ်လိုလုပ်မလဲဆိုရင်မိမိတို့ရဲ့ဌာနရတဲ့အွက်ကြီးရကြတာရဲ့အွက်တွေတွားရတွားပြီးလို့ရှိလို့ရှိရင်ရောမှာတော့မဲပေါက်ထားပါတယ်နမဘယ်လောက်ရှိပါတယ်ဘယ်လမ်းမှာလဲအဲဘယ်နေရာလဲဆိုတော့အဲမြေရချတာရဲ့အပွဲတွေကိုသွားပြီးတော့စုံလန်းတော့မှစူးစမ်းတော့မှရောက်တဲ့မြေရချတာရဲ့အပွဲတွေကနေပြီးတော့မှရောက်တဲ့များရရှိတဲ့နေရာတွေကိုကဲရောက်ရည်ရောက်ရည်ရတာဒီလမ်းပဲဒီနေရာပဲအဲပေးလိုက်တဲ့ပေးချောက်တယ်ဆိုပြီးတော့မြေခွက်ပြပေးလိုက်တဲ့အခါကျတော့ရောက်တဲ့များမိမိရရှိတဲ့မြေခွက်ကိုမသိဘူးလားသိကြအဲ့လိုသိချင်းဟာရောက်တဲ့များရောက်မှမဲပေါက်တော့လည်းပဲမသိဘူးအိမ်မနေလို့လည်းပဲမသိဘူးဘယ်လိုလုပ်မှသိတာလဲအဲတကူမျိုးစစ်ကိုသွားပြီးတော့မြေအချမ်းသားရဲ့အပွက်တွေမှာသွားပြီးတော့လိလစူဇန်မတာလျင်မိမိတို့ရရှိတဲ့မြေွက်ကိုသိတယ်မို့လားအဲ့ဒီဥပမာလိုပါပဲအခုရောက်ရများမိမိရဲ့နာသီးဝနာသီးရမှာအာယုံပြုတ်စိန်ထားပြီးတော့ဝင်လေဝင်တိုင်းဝင်တိုင်းထွက်လေထွက်တိုင်းထွက်တိုင်းအဲ့ဒီဝင်လေတွန်းလေတို့ဟာဘယ်နာကိုတိုးထီးပြီးတော့သွားတယ်လေဆိုတာကိုယောဂီများစူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှုမှတ်ရမှာဖြစ်ပါအဲ့ဒီလိုစူးစမ်းတဲ့အခါမှာယောဂီများဥပမာလေးတစ်ခုဆက်ပြောပါအခုကမိုးရေလေးတို့ပန်ကမဖွင့်တာဘူးယောဂီများပန်ကဖွင့်ပြီးတော့ပန်ကလှဲ့ထားမယ်ဆိုရင်ပန်ကဟိုမှာရှိနေတဲ့ယောဂီများပင်္ဂါကလက်ထုတ်တဲ့လေမိမိကိုလာထိရင်မသိဘူးလားပင်္ဂါကလေမိမိလာထိရင်ပင်္ဂါလေမိမိထိတယ်ဆိုတာကိုသိတာပဲအဲပင်္ဂါလက်ထုတ်တဲ့လေမိမိကိုလာပြီးတော့ထိတာကိုသိတယ်လို့ပဲအခုရောက်ပြီများမိမိရဲ့နာသီးဝနာသီးရမှာအာယုံပြုတ်စိတ်ဓာတ်ပြီးတော့ဝင်လေကိုရှုသွင်းတိုင်းရှုသွင်းတိုင်းဝင်လျာနာသီးဝနာသီးရကိုဝင်တိုင်းဝင်တိုင်းတို့ထိသွားတယ်လို့ထွက်လျာလည်းပဲထွက်တိုင်းထွက်တိုင်းတို့ထိသွားတယ်လို့ပင်္ဂါလေထိတယ်လို့ပဲယောဂီတများရဲ့ရှုထုတ်တဲ့နေရာလည်းပဲတိုက်သွားတယ်ရှုသွင်းတဲ့နေရာလည်းပဲတိုက်သွားအဲဒီတော့ပင်္ဂါလက်ထုတ်တဲ့နေကိုသိတယ်လို့ယောဂီတများရှုသွင်းရှုထုတ်လုပ်တဲ့နေရာလည်းပဲဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းထိတိုက်သွားတာဖြစ်တဲ့အတွက်ယောဂီတများဝင်လေထွက်လေတို့ရဲ့တိုးထိတဲ့နေရာကိုမသိနိုင်ကြရှိသေးလားမရှိပါဘူးအဲဒီတော့ယောဂီတများသိတာထင်ရှားအောင်လို့ယောဂီတများကိုပြောပါယောဂီတများကဝင်လေထွက်လေတို့ကိုရှုမှတ်ရင်းနဲ့ဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာကိုစူးစမ်းရှာဖွေပြီးတော့နေရတဲ့အတွက်တာမန်ရှုသွင်းရှုထုတ်လုပ်ပြီးတော့နေတဲ့ဝင်လေထွက်လေနဲ့ဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာကိုမသိဘူးဆိုရင်တော့ယောဂီတများတာမန်ရှုသွင်းရှုထုတ်လုပ်ပြီးတော့နေတဲ့လေကိုဆယ်ချက်ဆယ်ငါးချက်လောက်ပြင်းပြင်းလေးရှုသွင်းကြည့်လိုက်ရှုထုတ်ကြည့်လိုက်ဝင်လေကိုပြင်းပြင်းလေးရှူသွင်းကြည့်ရင်ရှူထုံးကြည့်ရင်ဝင်လေကလည်းပဲပြင်းပြင်းဝင်လိုက်မြဲထွက်လေကလည်းပဲပြင်းပြင်းထွက်လိုက်အဲဒီဝင်လေထွက်လေတို့ပြင်းပြင်းဝင်ပြင်းပြင်းထွက်တဲ့အတွက်ကြောင့်မလို့ထိခိုက်တဲ့သဘောအမူအရာတွေချင်းချားပြီးတော့လာလိုက်အဲဒီထိခိုက်တဲ့သဘောအမူအရာတွေချင်းချားလာတဲ့နေရာဒီယောဂီတများစူးစမ်းရှာဖွေပြီးတော့နေတဲ့ဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာပဲဖြစ်ပါတယ်သကပုံရပြောမယ်ဆိုရင်တော့တတိမူရင်မြို့ကိုမြင်တယ်တတိမမူရင်မြို့ကိုမမြင်ပါဘူးအခုယောက်ျားများတတိမူကြည့်မယ်ဆိုရင်ဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာကိုယောက်ျားများသိပြီးတော့လာပါလိမ့်မယ်တတိမူကြည့်ဖို့ဖြစ်ပါခေတ္တခဏမှတ်ထားလိုက်ပါဝိပဿနာဘာဝနာကိုပွားများအထုပ်ပြီးတော့နေကြကုန်သောယောက်ျားများယောက်ျားများဝိပဿနာတရားကိုပွားများအထုပ်နိုင်ပြီဆိုတော့ယောက်ျားများရဲ့အထုပ်တဲ့ဝိပဿနာတရားဟာယောဂီယောဂီများဖြစ်တဲ့အတွက်သိပြီးသားဖြစ်ပါ။ဘာဖြစ်လို့လဲဆိုတော့ဘဝတဏ္ဍာအဆက်ဆက်မှာယောဂီတွေလူတွေနဲ့တရားမလေးတိဋ္ဌာန်တွေလို့တရားအမတုတ်ခင်တုန်းကကျွန်တော်တို့ခင်လာခဲ့ကြပေမဲ့တကယ်တမ်းဝိပဿနာတရားကိုအထုတ်ခဲ့ကြတာကြတော့ဖောက်ပြန်တာရုပ်သိနေတာနံဆိုတဲ့ ယုံနာနှစ်ပါးကိုပိုင်းခြားပြီးတော့ရှုံးစွာသိမြင်ပြီးတော့လာမှာဖြစ်ပါအဲ့ဒီညာဟာဝိပဿနာရဲ့အခြေခံဉာဏ်ဖြစ်တယ်လို့ယောဂီတွေများကိုယ်တိုင်ရှင်းမြန်ကြို့ပွားများအားထုတ်ပြီးတော့နေတဲ့ဉာဏ်လို့ဉာဏ်ရှင်ဆက်ကြောက်ပါမှာပထမဆုံးဉာဏ်လို့ယောဂီတွေများကိုအသိပေးခဲ့ပါတယ်အဲ့ဒီလိုမိမိရဲ့ရရှိတာနဲ့ယုံနာတွေရဲ့ဖောက်ပြန်ဖြစ်ပြက်နေတဲ့သဘောအမှုအရာတွေကိုသိတဲ့ဉာဏ်ဟာနာမရူပပြိဋ္ဌာဉာဏ်လို့ဒေသနာကပြန့်စုပြီးတော့ထားတယ်အဲ့ဒီလိုမိမိရဲ့ရရှိတာနဲ့ယုံနာတွေရဲ့ပေါ်မှာရှုမှတ်နေတော့ယုံနာတို့ရဲ့အမှုအရာတွေကိုမြင်ပြီးတော့နေတဲ့အတွက်ရောက်တယ်လူနာပြမှာတရိစ္ဆာန်ဆက်ရှိတဲ့သူ့ကိုယူစားပြီးကြောက်သွား။ဘာဖြစ်လို့ကြောက်သွားလဲ။ဟောင်းပြန်တာရုပ်သိနေတာနဲ့ဆိုတော့ရုပ်နာနာမကိုဖိုင်းချာပြီးတော့သိတဲ့အတွက်လူနာပြမှာတရိစ္ဆာန်ဆက်ရှိတဲ့သူ့ကိုယူစားပြီးကြောက်သွားတယ်။အဲဒီတော့ဘာမြင်နေလဲ။မိမိရဲ့ဉာဏ်ရှိတာနဲ့ရုပ်နာတွေရဲ့ဖောင်းပြန်ဖြစ်ပြက်နေတဲ့သဘောအမှုရာတွေကိုပဲမြင်နေတဲ့။အဲဒီဖောင်းပြန်ဖြစ်ပြက်နေတဲ့သဘောအမှုရာတွေဟာဖြစ်ချင်နိုင်ဖြစ်ပြန့်ချင်နိုင်ပြက်ပြီးတော့နေကြတာလားဆိုတော့ဒီယုတ်ဒီနာနေရဖြစ်ချင်နိုင်ဖြစ်ပြက်ချင်နိုင်ပြက်ပြီးတော့နေကြတာမဟုတ်ဘူးတစ်ခုနဲ့တစ်ခုနဲ့တဦးနဲ့တဦးနဲ့အကြောင်းနဲ့အကျိုးနဲ့ကြောင်းကျိုးဆက်နွယ်ပြီးတော့မှဖြစ်ပြက်နေကြမှာလားဆိုတဲ့အသိဉာဏ်ဖြစ်ပေါ်ပြီးတော့လာမယ်လို့ဥပမာပြောပါနားဆိုတာလည်းယုတ်အတန်ဆိုတာလည်းယုတ်နှာခေါင်းဆိုတာလည်းယုတ်အနံ့ဆိုတာလည်းယုတ်ရှာဆိုတာလည်းယုတ်ဘာသာဆိုတာလည်းယုတ်ကိုယ်ကလည်းယုတ်ဖြစ်တဲ့ရာဆိုတာလည်းယုတ်စိတ်ကလည်းယုတ်ကြံစည်တွဲတော့တရားဆိုတာလည်းယုတ်အဲဒီယုတ်ယုတ်ချင်းဖြစ်တဲ့အကြောင်းကြောင့်အချို့တရားအနေနဲ့ဉာဏ်တိတ်ကြံစည်တဲ့မိုးတိတ်ကြံစည်တဲ့ဖြစ်တဲ့ကြံစည်တွဲတော့တဲ့စိတ်ဆိုတာဖြစ်ပေါ်ပြီးတော့လာတယ်လို့ဒါကြောင့်မလို့လူတွေဆိုတာဖြစ်ချင်နိုင်ဖြစ်လာတာမဟုတ်ဘူးငါတို့ဆိုတာလည်းဖြစ်ချင်နိုင်ဖြစ်လာတာမဟုတ်ဘူးတဏှာတွေဆိုတာလည်းဖြစ်ချင်နိုင်ဖြစ်လာတာမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်တယ်လို့ကြောင်းကျိုးဆက်နေပြီးတော့မှဖြစ်ပြနေကြပါလားဆိုတဲ့အသိဉာဏ်ဖြစ်ပေါ်လာမယ်လို့အဲ့ဒီညာဟာရောရမဲ့ကိုယ်တိုင်အာထုတ်ရင်းနဲ့လည်းပဲပြီးနေတယ်ဝိပဿနာရဲ့ဒုတိယမြောက်အခြေခံညာလည်းပဲဖြစ်တယ်ဘယ်ညာဘုံညာအလိုဝိပဿနာတရားကိုပွားများအာထုတ်တဲ့အခါမှာဒုတိယမြောက်ဉာဏ်လည်းလည်းပဲဖြစ်တယ်လို့ရောရမဲ့များကိုဥပမာအနေနဲ့မောင်ကျိုးနဲ့မောင်နှံကိုဥပမာပေးပြီးတော့လည်းပဲရောရမဲ့ကိုထင်ရှားအောင်လို့အသိပေးခဲ့ပါအဲဒီလိုမိမိရရှိကြတဲ့ယုံနံတွေရဲ့အပေါ်မှာယောဂီများမြင်ပြီးတော့ရှုမှတ်နေတဲ့အခါကျတော့ရှေ့ဘဝဆိုတာရှိသေးသလားနောက်ဘဝဆိုတာလည်းပဲရှိဦးမလားငါကောင်ဆိုတာလည်းပဲရှိဦးမလားငါကောင်လည်းပဲမရှိတော့ဘူးလားငါနဲ့ပတ်သက်တဲ့အတွေ့အခေါ်အယူဆတွေလည်းပဲကြောက်သွားတယ်။ဘာဖြစ်လို့ကြောက်သွားလဲ။ခေါင်းပြန်တာယုံသိနေတာနံဆိုတဲ့ယုံနံတမန်သာရှိပါလားဆိုတဲ့အမှန်တရားပြစ်ဆံပြီးသိသွားတဲ့အတွက်ကြောင့်မလို့ဒီနေရာမှာငါဆိုတဲ့အတွေ့အခေါ်အယူဆတွေကြောက်သွားတယ်မင်းရဲ့အရှုခံဖြစ်တဲ့ယုံနာတို့ရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုအရာတွေကိုမြင်နိုင်မြင်နိုင်မှာမိမိအထုတဲ့ကမ္ဘာမြာဝိပဿနာချင်းအောင်လို့လှုပ်ရှားနေတဲ့သဘောမူရာတွေကမမြဲဘူးလို့ခန္ဓာရင်ဆင်းရဲတယ်လို့ခမည်းသင်းရတာတွေအချို့မရဘူးဆိုတဲ့အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုရောက်ရမယ့်ဆင်ရင်တုံးသပ်ပြီးတော့ရှုမှတ်ပြီးတော့နေကြကိုယ်တိုင်ချင်းမြန်တို့ကိုဘာများအထုနေတဲ့ဉာဏ်ဖြစ်တယ်လို့ဝိပဿနာဉာဏ်လို့လည်းပဲပြောရမှာဖြစ်ပါတယ်ရည်ရည်နဲ့မင်းပြန်ညာရအောင်လို့ဥပဒနာတရားကိုဘာမှအားထုတ်တဲ့ခါမှာလည်းပဲတက်ပြရမြောက်ဉာဏ်လေးဖြစ်တယ်လို့လည်းပဲရည်ရည်များကိုအတိပြေးခဲ့တယ်လို့ဒီညာရောက်တဲ့အခါမှာရည်ရည်များမေတ္တာနဲ့ဘုရားနဲ့နိဗ္ဗာန်ချမ်းသာတရားတို့မြတ်ကိုရအောင်သောတာပန်တရားကအနာဂတ်ရဟန္တာတို့ရဲ့ရှင်းစဉ်တရားအပေါ်မှာရည်ရည်များလည်းပဲကိုယ်တိုင်ရှင်းပြန်ကြဖို့ဘာမှအားထုတ်ပြီးတော့နေကြတဲ့အတွက်ကြောင့်မလို့ရည်ရည်များအနေနဲ့ဒီညာမှာအပင်တကန်းပိတ်တဲ့ဆူရသောတာပန်ရဲ့ရှင်းတယ်ကိုအာထုတ်ပြီးတော့နေရာရောက်ပြီလို့အိမိနာမနာညာနေနာတာပန်နာငတော့ဗုဒ္ဓသာသနာ့လက်တတ်တော့လက်တပတိတော့နိယတကတိကောဆူရသောတာပန်တော့နမဟောတိဆိုတဲ့ဒေသနာနဲ့ရောက်တဲ့များကိုအတိပေးခဲ့ဒီဖြစ်ပါအဲဒီလိုမိမိရဲ့ယဉ်ကျေးတဲ့ရောင်းနံတို့ရဲ့ဘောမှာလက္ခဏာတင်ဆင်ရင်ပြီးတော့မိမိအတုတဲ့ကမ္မဋ္ဌာန်းတရားကိုဝိပဿနာဖြစ်အောင်လို့ရှုမှတ်နေတဲ့အခါမှာကြည့်နေတဲ့အခါမှာအရှုခံဖြစ်တဲ့ယုတ်တရားတွေဟာဘွားကနေဘွားကနေနဲ့ပုံပေါက်ပြီးတော့ဖြစ်ချင်းရဲ့အကြောင်းကိုမြင်တွေ့ရတယ်လို့လင်းညာလွတ်တဲ့အတွက်ယောက်ျားကတိမှုကိုမတွေ့ရဘူး။ယောက်ျားကနေကြည့်နေကပဲရိတ်ကနေရိတ်ကနေပျောက်ပျောက်သွားတဲ့ဖြစ်ချင်းရဲ့အဆုံးကိုမြင်တွေ့ပြီးတော့နေရတယ်လို့ဥပမာအချင်းဖျောင်းနိုင်ပြီလို့ရှင်းပြီလို့ထွန်းလာတဲ့အခါမှာယောက်ျားများဖျောင်းကုန်သွားတဲ့အခါမှာစီကုန်သွားတဲ့အခါမှာလောင်စာမရှိတော့ဘူး။မိစာကိုမိလောင်ကျွမ်းပြီးတော့လောင်စာမရှိတဲ့အတွက်မိဟာဟုတ်ကနေဟုတ်ကနေငိမ့်ငိမ့်ပြီးတော့သွားတယ်လို့ပဲမိမိရဲ့ရရှိတဲ့ယုံနာတွေရဲ့ဖြစ်ချင်းရဲ့အစပြက်ချင်းရဲ့အဆုံးကိုမြင်တွေ့ပြီးတော့နေမယ်လို့အဲဒီလိုယောဂီများဖြစ်ချင်းရဲ့အစပြက်ချင်းရဲ့အဆုံးကိုမြင်တွေ့ပြီးတော့နေတဲ့ဉာဏ်ဥရေဘယဉာဏ်လို့ခေါ်တယ်လို့ယောဂီများမေလန်းဖို့လမ်းပေါ်ကိုရောက်ပြီလို့ ယောဂီတများကိုစံရည်ကိုဥပမာပေးပြီးတော့လည်းပဲအတိပေးကြပါတယ်အခုယောဂီတနာဝိပဿနာတရားကိုပေါင်းနှံအားထုတ်နေကြမှာအဲ့ဒီဉာဏ်တွေပါယောဂီတများရဲ့ရှင်းစဉ်နဲ့တထထဲတသားတဲ့ကိုယ်တွေ့ဉာဏ်မြင်တဲ့အဲ့ဒီလိုဥဒ္ဒမဉာဏ်ရှုမှတ်ပြီးတော့နေတဲ့အခါမှာယောဂီတများရှုမှတ်မှုအားကောင်းလာလို့တမာတိအားတွေကောင်းလာတဲ့အခါမှာယောဂီတို့ရဲ့အာယုံမှာဝိပဿနာရှုနေရတာနဲ့ပြီးတော့ရှင်ရှင်နဲ့ပညာဥသိနိုင်လို့မရှိတဲ့အခါမှာလက်လက်သွားတဲ့အခါမှာမေ့လျော့သွားတဲ့အခါမှာသမာဓိတရားကကျေကွရေပါပန်းပြီးတော့နေတဲ့အတွက်ကြောင့်မလို့ကြားပြတ်ပြီးတော့ရောက်တယ်နော်သမာဓိတရားကဝင်လာပြီးတော့ရောက်ကြများရဲ့အာယုံကအလင်းရောင်တွေပေါ်ပေါက်ပြီးတော့လာတတ်တယ်အဲဒီအလင်းရောင်တွေဟာဘယ်တော့မှမမြင်ဘူးတဲ့အယောင်တွေအစင်းတွေအလင်းတွေနစ်သက်စရာတွေငြင်းရင်းစရာတွေနဲ့ကျုံတွေ့ပြီးတော့ကိုယ်စိတ်နှမချမ်းသာမှုတွေရရှိပြီးတော့လာမှာဖြစ်ပါအဲဒီလိုကိုယ်တိုင်ကမှချမ်းသာမှုရလာတဲ့ခါကျတော့ရောက်ရတာကမဲရပြီဖိုးရပြီလို့ထင်နေတတ်ကြပြီးတော့မိမိရဲ့ကမ္ဘာတန်တရားကိုစွန့်ပြစ်ပြီးတော့ထားတဲ့အတွက်ကြောင့်မလို့ရောက်ရမယ့်မဲမရဖိုးမရတဲ့အပြင်မိမိတမာဒီကလေးတော်ပြက်ပြက်ပြီးတော့သွားတတ်တယ်လို့ဒါကြောင့်မလို့ကမ္ဘာတန်ဆရာကမိမိတို့ရဲ့ရောက်ရင်းများလမ်းမကိုမရောက်ရအောင်လို့ကြိုတင်ပြီးတော့အသိပေးထားရမှာဖြစ်ပါဒီနေရာမှာရောက်ရမယ့်ဘာဖြစ်တတ်တယ်ဆိုတော့ရောက်ရမယ့်ဝိပဿနာတရားကိုရှုမှတ်နေရင်ကနေပြီးတော့ရှင်ရဲ့ပညာဖြစ်တဲ့လက္ခဏာလွတ်သွားတဲ့အခါမှာညာဖြတ်ပြီးတော့ဖြတ်ခနဲ့သူရုပ်ကံအလင်းရောင်တွေဝင်လာအဲ့ဒီဖြတ်ခနဲ့သူရှင်ညာမှုဟာမျက်စိတမကြီးရတဲ့ပြည့်မျက်တောင်တကလက်ပြောက်ကြည့်တဲ့အဲ့ဒါလောက်ရှင်ညာနဲ့အဲ့ဒီရှင်ရဲ့နာမည်ဝင်လာပြီးတော့အလင်းရောင်တွေပေါ်လာအဲ့ဒီအလင်းရောင်တွေပေါ်လာတဲ့ဆိုတော့အလင်းရောင်တွေကိုများကြတယ်ရောက်ကြတယ်တမာတိဖြစ်သွားတယ်ဒါကြောင့်မလို့ရောက်ကြမယ့်အဲ့ဒီတမာတိဝင်လာတယ်အဲ့ဒီလိုဝင်လာတဲ့အတွက်ရိုက်ရမဘယ်တော့မှမမြင်ဘူးတဲ့အကြောင်းလေးအစင်းလေးအလေးလေးနေတဲ့ကြာပြီးငြိမ့်ကြပြီးကိုယ်စိတ်ကမှချမ်းသာမှုပြီးဆိုတာအဲ့ဒါသမာဓိတရားအဲ့ဒီသမာဓိရဲ့ချမ်းသာတွေကိုရလာတဲ့အခါကျတော့ရိုက်ရမကမဲ့ချမ်းသာပိုချမ်းသာလို့ခြေနေတတ်ကြပြီးတော့မိမိရဲ့ကမ္မန္တရားကိုစွန့်ပြစ်ပြီးတော့ထားတတ်တဲ့အတွက်ကြောင့်မလို့မဲ့မရဖို့မရတဲ့အပြင်စွန့်ပြစ်ထားတော့မိမိရဲ့ကမ္မန္တအာမထုတ်တော့ရိုက်ရမသမာဓိကလေးတော့ပြည့်ပြည့်ပြီးတော့သွားတတ်တယ်လို့တရားမလို့ကမ္မန်းဆရာကမိမိရဲ့ယောဂီများလမ်းမကိုမရောက်ရအောင်လို့ကြိုတင်ပြီးတော့အသိပေးထားရတယ်လို့အဲဒီတော့ယောဂီများအဲ့ဒီဖြစ်ကနေဆိုလာနဲ့အလင်းရောင်တွေဝင်လာတယ်အလင်းရောင်တွေဝင်လာတဲ့ဆိုတဲ့ကအလင်းရောင်ကိုမြင်လိုက်တယ်သမထဖြစ်သွားတယ်အဲ့ဒီအချိန်မှာယောဂီများအလင်းရောင်တွေကိုမြင်တော့သမထဖြစ်သွားပြီဆိုတော့ဝိပဿနာလမ်းကလွဲသွားပြီအဲ့ဒီအလင်းရောင်နောက်ကိုလိုက်ပြီးတော့နှစ်သက်နေရင်ပီတိဆိုတဲ့သမာဓိဖြစ်မယ်အဲ့ဒီအလင်းရောင်တွေပေါ်မှာလိုက်နှစ်သက်နေတဲ့အတွက်မိမိရဲ့ရရှိတာနဲ့ယုံနာမျိုးပေါ်မှာမရှိမိတဲ့အတွက်ယုံနာမျိုးငြိမ်းရေးမှုဆိုတဲ့ပဋိပတိဆိုတဲ့သမာဓိတရားဖြစ်မယ်။အဲ့ဒီယုံနာမျိုးငြိမ်းရေးနေတဲ့အတွက်ယောက်ျားများစိတ်ထဲမှာစိတ်ချုပ်တရားကြီးမရှိဘူးစိတ်တွေကကြီးလင်းပြီးတော့တရားအားတွေကောင်းနေတယ်ဆိုတဲ့အတိမောက်ကဆိုတဲ့သမာဓိဖြစ်မယ်။အဲ့ဒီစိတ်တွေကြီးပြီးတော့တရားအားတွေကောင်းနေတဲ့အတွက်အဲ့ဒီအာယုန်တွေမပြောင်းမပြတ်အောင်လို့ကြိုးစားတယ်ဆိုတဲ့သက္ကဟာဆိုတဲ့သမာဓိတရားဖြစ်မယ်။သမာဓိတရားပေါ်မှာကြိုးစားတဲ့အတွက်ကြောင့်မလို့သမာဓိရဲ့ချမ်းသာကြောင့်ကိုယ်စိတ်ကမှချမ်းသာမှုတွေကိုဖြစ်စေတယ်ဆိုတော့ဒုက္ခဆိုတဲ့သမာဓိဖြစ်မယ်။အဲကိုယ်စိတ်ကမှချမ်းသာမှုကြောင့်ရုပ်ဓမ္မအသိဉာဏ်ဤထမြက်တယ်ဆိုတော့ဉာဏ်ဆိုတဲ့သမာဓိတရားဖြစ်လာမယ်။အဲဒီအသိဉာဏ်ဤထမြက်နေတဲ့အတွက်မိမိရဲ့ရရှိတာနဲ့ယုံနာနေတဲ့ပုံမှာမရှိမိဘဲနဲ့အာယုံမှာမှပဲရှိမှနေတဲ့အတွက်တတိပင်ကြီးဆိုတဲ့ဥပဒါနာဆိုတဲ့သမာဓိတရားဖြစ်လာမယ်။အာယုံပေါ်မှာရှုသိရှင်းနေတဲ့အတွက်မိမိရဲ့ရရှိတာတဲ့ယုံနာနေပေါ်မှာမရှုမိတဲ့အတွက်ယုံနာနေရပေါ်မှာဥပိ္ပခအားကောင်းခြင်းဆိုတဲ့ဥပိ္ပခဆိုတဲ့သမာဓိတရားဖြစ်လာမယ်။ယုံနာနေရပေါ်မှာဥပိ္ပခပြုပြီးတော့အာယုံပေါ်မှာနိစ္စတရားချင်းနူးပြီးတော့နေတယ်ဆိုတဲ့ဏိကန္တိဆိုတဲ့သမာဓိတရားဖြစ်လာ။အဲဒါဝိပဿနာတရားကိုပေါ်မှာအထုတ်ပြီးတော့ဉာဏ်ကိုတော့ရောက်ရပါဗျာ။အခုပြောရတဲ့သမာဓိတရားတွေဆိုတဲ့ဩဘာကပိဋိပန္တတိအဓိမောက္ခပက္ခသုခညာနာဥပိ္ပခဏိကန္တိဆိုတဲ့သမာဓိရဲ့အာယုံတွေယောဂီတို့များဝိပဿနာရှုနေစဉ်အခါမှာရှင်ရှင်သောပညာလွတ်သွားရင်တမာတိကဝါးကနေသူပေါ်ပေါက်လာပြီးတော့တမာတိအာယုံတွေဝင်လာရင်ယောဂီတို့ဝိပဿနာလမ်းကလွဲသွားဝိပဿနာနဲ့အန္တရာယ်နဲ့တွေ့မယ်ဝိပဿနာညင်ကြီးအောင်တရားလို့ခေါ်တယ်ဒေသနာကဥပကိလေသာတရားလို့အဲဒီတော့ယောဂီတို့များဝိပဿနာတရားကိုပွားများအားထုတ်တဲ့အခါမှာအဲဒီဩဘာနာပိဋုပန္တိအဓိမောကပကသုခညာနာဥပိ္ပခနိဂဏိဆိုတဲ့တရားတွေကသမထတရားတွေဖြစ်တဲ့အတွက်ကြောင့်မလို့ယောဂီကမဝိပဿနာတရားကိုပေါ်များအားထုတ်တိုင်းမှာတို့တို့ပဲပြောမယ်ရှောင်ရမယ်တရားလို့ယောဂီကမသိပြီးတော့ဘယ်လိုရှောင်မလဲအဲဒီသမာဓိအာညာအာတွေကိုရန်ယူပြီးတော့မိမိရဲ့အရှုခံယုံနာတွေဖောက်ပြန်ဖြစ်တဲ့နေတဲ့သဘောမူရတယ်ပေါ်မှာစူးစူးထွက်ကြအာယုံပြလိုက်ညာဆိုင်ပြီးတော့ရှုလိုက် အရှုဒံယုတ်တရားတွေရဲ့ဖောက်ပြန်ဖြစ်ပြပြီးတော့နေတဲ့သဘောမူညာတွေကိုရောက်ကြများမြန်နဲ့မြင်လာပြီဆိုရင်မမြင်ခြင်းရဲ့အဆုံးမရတဲ့ဆိုတဲ့လက္ခဏာဓမ္မမကိုရှင်ခြင်းသုံးသပ်ပြီးတော့ရှုမှတ်လိုက်ခြင်းအပြင်ဝိပဿနာတရားကိုရှုမှတ်ပွားများအားထုတ်ရရောက်ပြီးတော့ဝိပဿနာလမ်းပေါ်ကိုပြန်လည်ပြီးတော့ရောက်ကြများရှုမှတ်ပွားများအားထုတ်ရရောက်ကြမှာဖြစ်ပါတယ်တတိချက်ပြီးတော့ရှုကြည့်ကြဖို့ဖြစ်ပါသမဏဘာဝနာကိုပေါ်များအထုတ်ပြီးတော့နေကြကုန်သောယောဂီများအာနာပါနာကမ္မဋ္ဌာန်းရဲ့တတိယအလေးအနက်ရဲ့သဘောအရသုတနာနိယသဘောကိုအခုမိမိရဲ့နာဒီဝနာဒီများမှာအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှုသွင်းတိုင်းရှုသွင်းတိုင်းရှုထုတ်တိုင်းရှုထုတ်တိုင်းမှာဝင်လေတွေတို့အနာဒီဝနာဒီများကိုဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းတို့တိပြီးတော့သွားတယ်လို့အဲဒီဝင်လေတွေတို့ရဲ့တို့တိတဲ့နေရာကိုသိအောင်လို့မှတ်ပေးဖို့အတွက်ယောဂီများကိုမျိုးတို့မျိုးရဲ့လုံလုံရုပ်ပေါ်မှာမူတည်ပြီးတော့ဥပမာပြုပြောခဲ့တယ်။ယောဂီများကိုမျိုးတည်ထောင်ခဲ့တဲ့ဒဂုံမျိုးတွေရဲ့မျိုးဘက်ကိုယောဂီများစုတဲ့ဉာဏ်ကိုအသုံးပြုပြီးတော့ကြည့်ကြရတဲ့သဘောမူရကိုဥပမာပေးခဲ့တယ်။ယောဂီများပင်္ဂါလှဲ့တဲ့အခါမှာပင်္ဂါလေးမိမိကိုတိုးထိတာကိုသိကြလို့ဝင်လေဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းတို့ဒီတဲ့နေရာကိုသိဖို့လည်းပဲရောက်ကြများကိုပြောခဲ့။အဲရောက်ကြများအတွေ့အနေနဲ့သိနိုင်အောင်လို့လည်းတာမန်ရှုသွင်းရှုထုတ်လုပ်ပြီးတော့နေတဲ့ဝင်လေထွက်လေတို့နဲ့မသိဘူးဆိုရင်လေကို75ကျက်လောက်ပြင်းပြင်းလေးရှုသွင်းကြည့်ပါလို့ရှုထုတ်ကြည့်ပါလို့လည်းပဲရောက်ကြများသိတာလောက်အောင်လို့ပြောခဲ့တာဖြစ်ပါ။အဲဒီရောက်ကြများကိုသင်ချောင်းအောင်ပြောရမယ်ဆိုရင်တော့နောက်မှကျွန်တော်တို့ရေသံဘူးရှိတယ်။အဲဒီရေသံဘူးပေါ်မှာရောက်ကြများတောက်ရွက်ရှိတယ်အဲဒီတောင်ရွက်ကိုရေပုံပိုင်းလေးရအောက်မှာခံပြီးတော့ရေပုံပိုင်းဖွင့်ချလိုက်ရေတွေထွက်ကြလာလေအဲရေတွေထွက်ကြလာတဲ့ခါမှာအဲဒီရေတွေကဘယ်ကိုထိပြီးတော့ထွက်ကြလာတယ်လို့ယောဂီများတတိမူကြည့်လိုက်ကြမှာရေပုံပိုင်းကောင်းတဲ့အပြည့်ထွက်ကြလာတဲ့အတွက်ကြောင့်မလို့အဲဒီရေတွေကရေပုံပိုင်းကောင်းရဲ့အတွင်းနံရံတွေကိုထိပြီးတော့ထွက်ကြလာတာကိုယောဂီများတွေ့မှာဖြစ်ပါအဲဒီဥပမာလိုပဲအခုယောဂီများရှူသွင်းတဲ့လေဟာလည်းပဲနှာခေါင်းနဲ့အပြည့်ဝင်သွားရှုထုတ်တဲ့လေကလည်းပဲနှာခေါင်းနဲ့အပြည့်ထွက်သွားတယ်။ဘယ်မှမတည်ပဲနဲ့ဥဆောင်ပြီးတော့တစိုက်တဲ့တစ်ချမ်းနဲ့ဝင်ထွက်နေတာမဟုတ်ဘူး။နှာခေါင်းနဲ့အပြည့်ဝင်အပြည့်ထွက်တာဖြစ်တဲ့အတွက်ဝင်လေထွက်လေတို့ရဲ့တိုးတီးတဲ့နေရာဘယ်နေရာဖြစ်မလဲ။ကျွန်တော်ပြောဖို့လုံးဝမထင်တော့ပါဘူး။နှာခေါင်းနဲ့အပြည့်ဝင်အပြည့်ထွက်တာဖြစ်တဲ့အတွက်ကြောင့်မလို့နှာခေါင်းရဲ့အတွင်းနံရံတွေကိုဝင်လေဟာဝင်တိုင်းဝင်တိုင်းတိုးတီးပြီးတော့ဝင်သွားမယ်။ထွက်လေဟာလည်းထွက်တိုင်းထွက်တိုင်းနှာခေါင်းရဲ့အတွင်းနံရံတွေကိုတိုးတီးပြီးတော့ထွက်သွားမှာဖြစ်ပါတယ်။ရောက်ရမယ့်လေကို75ကျက်လောက်ပြင်းပြင်းလေးရှုသွင်းရှုထုတ်ကြည့်ရ။အဲဒီဝင်လေထွက်လေတို့ရဲ့ပြင်းပြင်းဝင်ပြင်းပြင်းထွက်တဲ့အတွက်ကြောင့်မလို့နှာခေါင်းရဲ့အတွင်းနံရံတွေမှာရောက်ရမယ့်ဝင်လေထွက်လေတို့ရဲ့တိုးထိတဲ့နေရာထင်ရှားလာမှာဖြစ်ပါတယ်။အဲဒီတော့ထင်ရှားမဲ့နေရာကိုလည်းပဲရောက်ရမယ့်ပြည်လောက်အောင်လို့ပြောပါ။ရောက်ရမယ့်ရဲ့ပြည့်ပြည့်တဲ့လက်နာလေးနှာခေါင်းနဲ့ထိုးထည့်လိုက်။ထိုးထည့်ပြီးပြီးရှေ့ကိုဘယ်လိုမှထိုးထည့်လို့မရတော့ဘူးဆိုရင်အဲ့ဒီလက်တန်းလေးနဲ့အတူပါနေတဲ့လက်မလေးကိုကိုွေးချိုးပြီးတော့နှာခေါင်းဝါကတက်ပြီးတော့အဲ့ဒီလက်တန်းလေးကိုထောက်ထားလိုက်။ထောက်ပြီးလို့ရှိရင်လက်တန်းလေးကိုဆွတ်ထုတ်ကြည့်လိုက်။လက်တန်းရဲ့ပထမအဆင့်ရဲ့တဝက်ပတ်ဝန်းကျင်များသာရှိတဲ့နှာခေါင်းရဲ့အတွင်းနံရံတွေမှာဝင်လေဟာဝင်တိုင်းဝင်တိုင်းတို့ထိပြီးတော့သွားတာကိုထွက်လေဟာထွက်တိုင်းထွက်တိုင်းတို့ထိပြီးတော့သွားတာကိုရောက်ကြများကိုတွေ့တွေ့မြင်နိုင်ရမှာဖြစ်ပါအဲ့တော့ဝင်လေထွက်လေတို့ရဲ့တိုးထိတဲ့နေရာဟာနှာခေါင်းရဲ့အတွင်းနံရံနေလက်သန်းရဲ့ပထမအဆင့်ရဲ့ပတ်ဝန်းကျင်များသာရှိတဲ့နှာခေါင်းရဲ့အတွင်းနံရံနေမှာဝင်လေဟာဝင်တိုင်းဝင်တိုင်းတိုးထိပြီးတော့သွားတာကိုထွက်လေဟာထွက်တိုင်းထွက်တိုင်းတိုးထိပြီးတော့သွားတာကိုတွေ့နေမှာဖြစ်ပါမတွေ့သေးတဲ့ယောက်ျားများလေကို75ကျက်လောက်ပြင်းပြင်းလေးရှုသွင်းကြည့်ပါရှုထုတ်ကြည့်ပါအဲမတွေ့သေးဘူးဆိုရင်တော့မောသွားလိမ့်မယ်အမောဖြစ်လိုက်တော့အမောပြေပြီးလို့အမောပြေသွားပြီဆိုရင်75ရက်လောက်ရှူသွင်းရှူထုတ်လုပ်ကြည့်လိုက်အဲဒီလိုရောက်ကြမြားချိန်ပန်းများစွာရှူသွင်းရှူထုတ်လုပ်ပြီးတော့အဲဒီဝင်လေထွက်လေတို့ရဲ့ဝင်ထွက်နေတဲ့နာပြီးဝနာပြီးပြားမှာတတိမူလိုက်လို့ရှိရင်ဝင်လေထွက်လေတို့ဟာဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းတို့ထိတဲ့နေရာကိုရောက်ကြမြားသိမြင်ပြီးတော့လာမှာဖြစ်ပါအဲဒီဝင်လေထွက်လေတို့ရဲ့တိုးထိတဲ့နေရာကိုသိလိုက်ခြင်းဟာယုတ်တရားပေါ်မှာနေရာစတင်ပြီးတော့united ဝိပဿနာတရားစတယ်လို့သောသောကပြောခဲ့တာဖြစ်ပါအဲဒီတော့ယောဂီများတတိယလေးခြင်းငါရဲ့သဘောဝင်လေထွက်လေတို့ရဲ့တိုးထိတဲ့သဘောကိုသိပြီဆိုတော့ယောဂီများကို အနာဘာနာကမ္မတန်ရဲ့သတုဒ္ဓလေးခြင်းကဖြစ်တဲ့သာပနာနည်းကိုရောက်တဲ့များကိုပို့ချမှာဖြစ်ပါသာပနာလေဆိုတာတော့ကျွန်တော်တို့ဘုရားမှာတာဝန်များယဉ်ကျေးတာဖြစ်ပါဘုရားမတော်များတိထားကိုယ်ွယ်တဲ့အခါမှာဓာတ်တော်မူတော်ကြီးအဖို့တန်ပစ္စည်းရတနာတွေကိုကျွန်တော်တို့ဓာတ်တော်တိုင်းမှာသာပနာသွင်းပြီးတော့ကျွန်တော်တို့တိထားကိုယ်ွယ်ကြတာဖြစ်ပါမုံမင်းတရေသာနဲ့ပြောမှဆိုရင်တော့ကျွန်တော်တို့မုံလုံးကြီးတို့မုံလုံးကြီးပေါ်တို့ဆိုပါစို့မုံလုံးကြီးတို့လည်းပဲပေးသမနာထည့်ပြီးတော့မုံလုံးကြီးကြော်ထားတယ်။အုံဒီသာပနာပြုပြီးတော့ကြော်ထားတယ်။မုံလုံးကြီးပေါ်ဆိုလို့ချင်းလည်းပဲမုံအထက်မှာထည့်ပြီးတော့ထားတယ်။ဒါဟာအတွင်းမှာရှိတဲ့သဘောသာပနာလည်းဆိုတာအတွင်းမှာရှိတဲ့သဘောအဲဒီတော့ရိုက်တာများအခုသာပနာကြီးကလည်းပဲယောဂီရဲ့ခန္ဓာကိုယ်တွင်းမှာရှိပြီးတော့နေတဲ့သဘောကိုကျွန်တော်တို့စူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှုမှတ်မှာဖြစ်ပါဒါကြောင့်မလို့ရောက်ရမြအဲ့ဒီသာပနာရဲ့သဘောကိုဒေသနာကဘလို့မှတ်တယ်လဲဆိုရင်တော့ရောက်ရမြနာပြီးကနာပြီးကမှအာယုံပြုစိတ်ထားလိုက်ပါဝင်လေကိုရှုတွင်တိုင်းရှုတွင်တိုင်းထွက်လေကိုရှုထုတ်တိုင်းရှုထုတ်တိုင်းပါအဲ့ဒီဝင်လေထွက်လေနဲ့နှာခေါင်းနဲ့တွဲထိတဲ့နေရာပါဠိလိုဖုသောကတာဖုဒ္ဓခန္ဓာလို့ပြောတဲ့ဝင်လေထွက်လေတို့ရဲ့တွဲထိတဲ့နေရာတတိယလေးခြင်းကသိခဲ့တဲ့ဝင်လေထွက်လေတို့ရဲ့တွဲထိတဲ့သဘောအဲ့ဒီသဘောကိုရုပ်သမားတတိယလေးခြင်းကသိခဲ့ပြီနှာခေါင်းရဲ့အတွင်းနိုင်ရမယ်လို့အဲ့ဒီတွဲထိတဲ့နေရာမှာဘယ်လိုအမှုအရာတွေရှိပြီးတော့နေကြလဲဆိုတာကိုသူတို့နဲ့ဉာဏ်ကိုအသုံးပြုပြီးတော့ဆက်မှန်ပြီးတော့ရှုမှတ်ကြည့်ရမှာဖြစ်ပါဒီနေရာမှာဝိညာဉ်ထက်လို့ရဲ့တိုးထိတဲ့သဘောအမှုအရာလို့သူတို့နဲ့ဉာဏ်ကိုအသုံးပြုရမယ်ဆိုတော့အမှုအရာဆိုတာဟာလည်းပဲရောက်ရမြာအမှုရာကိုသိဖို့အတွက်သူတို့နဲ့အခါမှာလည်းပဲရောက်ရမြာအချိန်လေးယူနေရပါလိမ့်အဲဒီတော့အချိန်မယူရအောင်လို့အချိန်လိုအတွင်းမှာပို့ချတာဖြစ်တဲ့အတွက်ရောက်ရမြာကိုအဲဒီဝင်လေထက်လေတို့ရဲ့တိုးထိတဲ့အမှုအရာကိုသိဖို့အတွက်ဒီလိုချင်းလေလေးကြတော့ဘုရားကြီးကမှမိမမိပြခံကြတဲ့ဓမ္မပြောပေါ်ကြီးပါကအနာဂတ်ဆရာကြီးဆရာတည်းရဲ့ရှုမှတ်ခြင်းနဲ့ပဲရောက်ကြများကိုအလုပ်ပေးပါမိမိရဲ့နာသီဝနာသီပြဆိုတဲ့နှာခေါင်းဘဝမှာအာယုံပြုစိတ်ထားလိုက်ဝင်လေကိုရှုသွင်းတိုင်းရှုသွင်းတိုင်းထွက်လေကိုရှုထုတ်တိုင်းရှုထုတ်တိုင်းဝင်လေထွက်လေတို့ဟာနာသီဝနာသီပြကိုဝင်တိုင်းဝင်တိုင်းတိုးထိပြီးတော့သွားတယ်လို့ထွက်တိုင်းထွက်တိုင်းလည်းပဲတိုးထိပြီးတော့သွားတယ်လို့ဘယ်နေရာကိုလဲနှာခေါင်းရဲ့အတွင်းနိုင်ရာနေကိုဝင်လေဟာဝင်တိုင်းဝင်တိုင်းတိုးထိသွားတယ်လို့ထွက်တိုင်းထွက်တိုင်းတိုးထိပြီးတော့သွားတယ်လို့ဒါတတိယလေးချင်းကားကသိရပြီးပြီစလုံးတော့လေးချင်းကားရဲ့သဘောကအဲ့ဒီဝင်လေထွက်လေတို့ရဲ့တိုးထိတဲ့နေရာမှာဘယ်လိုဖြစ်နေကြလဲလို့ဘယ်လိုသိနေတယ်လဲလို့ယောက်ျားများထမှန်ပြီးတော့စူးစမ်းတဲ့ညာကိုအသုံးပြုပြီးတော့ရှင်းမရမှာဖြစ်ပါဘယ်လိုဖြစ်နေတယ်လဲဘယ်လိုသိနေတယ်လဲဆိုတာအမေးစကားဖြစ်ပါအမေးစကားဖြစ်တဲ့အတွက်ယောက်ျားများကအဖြေပေးရမယ်အဖြေစကားကိုဆိုရဒါမှမလို့အဲ့ဒီအဖြေဟာလည်းပဲဘာမှရှိတယ်ဆိုတော့ယောက်ျားများရဲ့နှာခေါင်းမှာပဲရှိဒါကြောင့်ယောက်ျားများကစူးစမ်းတဲ့ညာကိုအသုံးပြုပြီးတော့ရှုမှတ်တဲ့နေရာမှာယောဂီများစူးစမ်းနိုင်အောင်လို့ရှင်တို့ယောဂီများကိုဥဒ္ဓပဒမအတိပေးပါယောဂီများမျက်စိဖွင့်ကြည့်တဲ့အခါမှာအစိမ့်ယူပါရုံကိုမြင်တယ်အစိမ့်ယူပါရုံကိုမြင်တဲ့အခါကျတော့ယောဂီများချောတယ်ရင်နဲ့လှမ်းတယ်အကြည့်တန်တယ်အယုတ်ဆိုးတယ်ဆိုတာယောဂီများသိကြဘယ်လိုလုပ်သိလဲသူနည်းကမှနားလာလည်းပဲအတန်လေးကိုနားဆောင်တဲ့အခါကျတော့အတန်ကောင်းတယ်မကောင်းဘူးတိုးတယ်ကျဲတယ်စူးတယ်အော့တယ်အစရှိတဲ့ပြင်ယောဂီများသိကြဘယ်လိုလုပ်သိကြနောက်မှလည်းဝင်လေတက်လေကိုရှုသွင်းရှုတော့လောက်ပြီးတော့နေတဲ့အခါမှာယောဂီကလည်းမွေးလိုက်တာလို့ကြိုင်နေတာပဲပြင်းနေတာပဲညှော်လိုက်တာလို့အနံ့ကလည်းပဲပုတ်နေတာပဲလို့ပြောကြဘယ်လိုလုပ်ပြီးလိုက်ချိုးနီးလူတော်မဲရှာကလည်းပဲအာဟာရတွေကိုမိဝင်းသုံးဆောင်တဲ့အခါမှာချိုးတဲ့ချင်းနဲ့ငန်းနဲ့ဖန်နဲ့ဆက်တယ်ဆိုပြီးတော့ယောဂီကလည်းသိကြတယ်ဘယ်လိုလုပ်ပြီးကြချိုးနီးလူတော်မဲကိုယ်နဲ့ ठी တွေ့ကြရပြီနဲ့ ठी တွေ့တဲ့အခါမှာလည်းပဲမာရီကြော်လေတောင်းနေကိန်းနေလို့ပြီးကြတယ်ဘယ်လိုလုပ်ပြီးကြတာသူနည်းသူကမစိတ်ကလည်းပဲကြံစီတွေးတော်မှုတွင်နဲ့ကြံစီတွေးတော်တဲ့အခါမှာကြံစီတွေးတော်တဲ့စိတ်တွင်နဲ့လည်းပဲပြီးပြီးတော့နေကြတယ်ဘယ်လိုပြီးကြတာစူဇန်နဲ့ညံကိုအသုံးပြုပြီးတော့ ရောက်ကြမယ်ရှိမှကြရမှာဖြစ်ပါတယ်။အဲဒီတော့ရောက်ကြမယ်အခုဝင်နေတဲ့လူတွေတိုးထီးတဲ့နေရာကိုလည်းပဲသိခဲ့ပြီးပြီ။အဲဒီဝင်နေခွင့်လူတွေရဲ့တိုးထီးတဲ့နေရာမှာဘယ်လိုဖြစ်နေသလဲဘယ်လိုသိနေသလဲလို့ရောက်ကြမယ်စူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှိမှတ်တဲ့အခါမှာကျွန်တော်တို့လေဒီဆရာတို့ဘုရားကြီးကလည်းပဲရောက်ကြမယ်စူးစမ်းနိုင်အောင်လို့စူးစမ်းတဲ့အခါမှာသိရမယ့်အချက်လေးအနေနဲ့လည်းပဲကျွန်တော်တို့ဩဝါဒပြုထားတာကအတွေ့ထင်ရှားယုတ်တရား၄ပါး꿰အောင်ရှုအတွေ့ထင်ရှားယုတ်တရား၄ပါး꿰အောင်ရှုလို့မြန်မာစကားကိုမြန်မာလိုပြန်ပြောရင်တော့ယောဂီတွေရဲ့ရရှိတဲ့ယုတ်တရားကြီးမှာတွေ့စရာအထင်ရှား၄ပါးရှိတယ်လို့လေဒီဆရာတို့ဘုရားကြီးကအမိန့်ရှိတာဖြစ်တဲ့အတွက်အဲ့ဒီ၄ပါးကိုယောဂီတွေကသိအောင်လို့စူးစမ်းတဲ့အញ្ញံကိုအသုံးပြုပြီးတော့ရှုမှတ်ရမှာဖြစ်ပါတယ်အဲ့ဒီစူးစမ်းတဲ့အခါမှာလည်းပဲရောက်ကြမြားစူးစမ်းနိုင်မှုအတွက်လေဒီဆရာတို့ဘုရားကြီးကဩဝါဒပြုထားတဲ့နောက်တစ်ပုဒ်ကခံစားဆံစားသမဏတွေတရားနေမှဝေဒနာတတ်ခန္ဓာမလောတဲ့ခံစားကြည့်ရင်ဆံစားကြည့်ရင်တရားမှတ်နေတဲ့ရောက်ကြမြားဝေဒနာတတ်တယ်လို့ခန္ဓာလို့မှတ်လို့လို့ဆိုခြင်းပဲဖြစ်ပါအဲ့တော့ရောက်ကြမြားမိမိရဲ့နာဒီဝနာဒီပြားမှာအာယုံပြုစိတ်ထားပြီးတော့ဝင်လေဝင်နိုင်ဝင်နိုင်ထွက်တိုင်းထွက်တိုင်းတိုးထီးတဲ့နေရာမှာဘယ်လိုဖြစ်နေကြလဲဘယ်လိုသိနေကြလဲလို့ယောဂီများအမေစကားတွေကိုဖြစ်နိုင်ဖို့အတွက်စူးစမ်းတဲ့ဉာဏ်ကိုအသုံးပြုတဲ့အခါမှာသကပုံရတတိမူရင်မြူပုံမြင်တဲ့ဆိုတဲ့အတိုင်းယောဂီများတတိမူကြည့်မယ်ဆိုရင်တော့မြူပုံမြင်ရတယ်လို့ပဲဝင်လေထွက်လေလို့ရတိုးထီးတဲ့အမှုအရာတွေကိုလည်းပဲယောဂီများသိမြင်ပြီးတော့လာကြမှာဖြစ်ပါအဲဒီကရာဇာများကိုလေဒီဆရာတို့ဘုရားကြီးရဲ့ဩဝါဒတရားအရာအတွေ့ထင်ရှားယုတ်တရား၄ပါး꿰အောင်ရှုလို့ဆိုတဲ့အတွက်အဲ့ဒီ၄ပါးကိုရာဇာများ꿰အောင်ရှုနိုင်ဖို့အတွက်ကျွန်တော်ဥပမာပြုပြီးတော့ပြောပါဥပမာပြုပြောမယ်ဆိုတော့ရာဇာများရှောင်းတိသုတ်စာကြောင့်ရှောင်းတိသုတ်စာကြောင့်မကြည့်ရရှောင်းတိကရှင်းတယ်ရှင်းတော့မြန်မြန်ဆန်ဆန်မဆန်းနိုင်ဘူးအဲ့ဒါမြန်မြန်ဆန်ဆန်ဆန်းနိုင်အောင်မလုပ်ကြလေအချို့ဆိုတဲ့ပုံကြောင်မုံတို့မပြီးလို့ကဲ့တယ်ပေါ့အချို့မုံတို့ကဲ့တယ်ပေါ့အဲ့တော့ရောင်းရမယ်ရှောင်းကြီးလုံးမှာအရှင်နဲ့အချို့နဲ့ပါသွားတယ်အဲ့ဒီအရှင်နဲ့အချို့နဲ့တုံနယ်စားတော့ရောင်းရမယ်အရသာရှိမှာမရှိဘူးစားမပါနဲ့ဟင်ပေါ့ပြက်ပေါ့ပြက်ဆိုတဲ့စကားလိုပေါ့အငန္တလို့နေပြီဒီတော့အငန္တထက်ရောင်းရမယ်ရှောင်းကြီးလုံးမှာအချင်းရဲ့အချို့ရဲ့အငန်းရဲ့ဆိုတဲ့တုံမှာသောစားကြည့်လိုက်အောင်မဲစားကြည့်လိုက်အောင်ရောက်ကြမယ်အကြမ်းတာတော့ရှိသွားတယ်ဒါမင်းတခုခုလုံနေသေးတယ်အဲ့ဒါကြောင့်မလို့ရောက်ကြမယ်လုံနေလေဆိုပြီးတော့အဆက်တက်ထက်ထည့်လိုက်ချိုးချင်းငန်ဆက်ဆိုတဲ့အရသာ၄ပါးရှောက်ပြီးတော့မှပါဝင်တယ်အဲ့ဒီရှောက်ပြီးတော့ကိုချိုးချင်းငန်ဆက်ဆိုတဲ့အရသာ၄ပါးအချိုးညီညီမြတ်မြတ်တတ်တုံနေစားလို့ရှိရင်ရောက်ကြမယ်ရှောက်ပြီးတော့ကောင်တခုဖြစ်ပါတယ်အဲရှောက်ပြီးတော့ကောင်တခုဖြစ်တယ်ဆိုပေမဲ့အခုယောဂီအများစားတော့မှုအတွက်စားရမှာဆိုပြီးတော့ယောဂီသမားချေးလို့ရှိရင်အငန်စားတဲ့ယောဂီကဟာမင်းတို့ချုပ်ပြီးတော့ကလည်းပေါ့လိုက်တာလို့အငန်ပေးစားမအောင်ဆိုပြီးတော့ထပ်ထည့်လိုက်လက်လွန်သွားတဲ့အတွက်အငန်များသွားသွားတော့ကသူ့အတွက်အငန်နေနေတယ်အငန်ထပ်ထည့်လိုက်တဲ့ခါကျလက်လွန်သွားတော့အငန်နေခြင်းများခြင်းဆိုတဲ့အမှုရာတစ်ခုပေါ်သွားအငန်များသွားတော့ကျန်တဲ့ယောဂီတွေကမစားနိုင်တော့မစားနိုင်တဲ့ခါကျတော့အငန်များသွားပြီလို့အဲ့ဒီအငန်ကိုထိပြောင်းဖို့အတွက်အချင်းနေသွားတယ်ဆိုပြီးတော့အချင်းထပ်ထည့်လိုက်လည်းလွန်သွားပြန်တယ်အချင်းနေချင်းများချင်းဆိုတဲ့အမှုရာနှစ်ခုလည်းပဲပေါ်လာအချင်းများသွားပြန်တော့လည်းအချင်းစုတော့မစားနိုင်ဘူးအချို့နေသွားပြီဆိုပြီးတော့ပြောကြည့်တယ်များအချို့ထပ်ထည့်လိုက်တဲ့ခါကျတော့လည်းလွန်သွားတဲ့ခါကျတော့အချို့နေချင်းများချင်းဆိုတဲ့သဘောအမှုရာနှစ်ခုလည်းပဲပေါ်လာအဲဒီလိုအငန်းနေအချင်းနေအချို့နေထပ်ထည့်တော့အဆက်ကောင်းနေမှာပေါ့လားနေသွားမယ်ဒါကြောင့်မလို့အဆက်တန်းထပ်ပြီးတော့ထည့်လိုက်တဲ့ခါကျတော့လည်းပဲပြောကြည့်တယ်များအဆက်နေချင်းများချင်းဆိုတဲ့သဘောအမှုရာလည်းပဲပေါ်လာလိမ့်အဲ့တော့ယောက်ျားများချိုးချင်းငန်ဆက်ဆိုတဲ့အရသာလေးပါးမှာအငန်နေခြင်းများခြင်းအချင်းနေခြင်းများခြင်းအချိုးနေခြင်းများခြင်းအဆက်နေခြင်းများခြင်းဆိုတဲ့အမှုရာအချင်းရှင်းပန်းပြီးနိုင်တယ်အဲ့ဒီရှင်းပန်းပြီးနိုင်တယ်လို့ပဲရှောက်ကြီးတို့ကအမှုရာအချင်းရှင်းပန်းပြီးနိုင်တယ်လို့ယောက်ျားများရဲ့ရရှိတဲ့ယုတ်တရားကြီးမှာအတွေ့ချင်းရှားယုတ်တရား၄ပါး꿰အောင်ရှုလို့ဆိုပေမဲ့လည်းပဲယောက်ျားများအမှုရာအချင်းရှင်းပန်းပြီးနိုင်အဲ့ဒီသိနိုင်တဲ့စစ်ပန်းထဲမှာနှစ်ပန်းကနုညံ့သိမ့်လို့တဲ့အတွက်ကြောင့်မလို့ယောဂီတို့ရဲ့တမာတိအညာအားနဲ့မသိနိုင်ဘူးလို့ဆိုရမှာဖြစ်ပါတယ်။အဲဒီတော့ယောဂီများရှောက်ပန်းကတော့သိနိုင်တယ် အဲ့ဒီဆောင်ပါကအတွေ့အထိနဲ့သိနိုင်တဲ့ဓမ္မလို့ဒေသနာကဖုဒ္ဓဘာသာလို့ခေါ်တာဖြစ်ပါတယ်ဖုဒ္ဓဘာသာ6ပါးဘယ်လိုသိနိုင်လဲယောဂီရဲ့နှခေါင်းနဲ့ဝင်လေထွက်လေလို့ရဲ့ခိမှုကြောင့်ယောဂီများသိနိုင်တဲ့အမူအရာ6ပါးအဲ့ဒီ6ပါးကိုယောဂီများကသိအောင်လို့စူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှင်းမရမှာဖြစ်ပါအဲ့ဒီစူးစမ်းတဲ့အခါမှာလည်းပဲယောဂီများကဝင်လေထွက်လေလို့ကိုရှင်းမှတ်ပြီးတော့နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ယောဂီသမားဝင်လေထွက်လေလို့သာမန်ရှုသွေးရှုသုံးလုပ်ပြီးတော့နေတဲ့လေနဲ့ယောဂီသမားမထင်ရှားမှုဆိုရင်တော့လေကို၁၀ကျပ်၁၅ကျပ်လောက်ပြင်းပြင်းလေးရှုသွင်းကြည့်လိုက်ရှုသုံးကြည့်လိုက်အဲဒီလိုဝင်လေထွက်လေလို့ကိုပြင်းပြင်းလေးရှုသွင်းကြည့်ရင်ရှုသုံးကြည့်ရင်ဝင်လေကလည်းပြင်းပြင်းဝင်မှာပဲထွက်လေကလည်းပြင်းပြင်းထွက်မှာပဲအဲဒီဝင်လေထွက်လေလို့ပြင်းပြင်းဝင်ပြင်းပြင်းထွက်တဲ့အတွက်ကြောင့်မလို့ထိလိုက်တဲ့သဘောအမူအရာတွေထင်ရှားပြီးတော့လာလိမ့်အဲဒီထိလိုက်တဲ့သဘောအမူအရာဆိုတာဟာယောဂီသမားရှုသုံးရှာဖွေပြီးတော့နေတဲ့အမူအရာတွေပဲဖြစ်ပါအဲ့တော့ဝိညာဉ်တက်လို့အခြေခံတာဖြစ်တဲ့အတွက်ယောဂီအများသိလောက်အောင်လို့စုတဲ့နိုင်အောင်လို့ကျွန်တော်ပြောရမယ်ဆိုရင်ယောဂီအများဝင်လေကိုရှုသွင်းတဲ့အခါမှာဘယ်လိုသိနေကြလဲထွက်လေရှုထုံးတဲ့အခါမှာဘယ်လိုသိနေကြလဲလို့ယောဂီအများစုစမ်းကြည့်မယ်ဆိုရင်ဝင်လေကိုရှုသွင်းတဲ့အခါမှာဘယ်လိုသိနေမလဲထွက်လေကိုရှုထုံးတဲ့အခါမှာဘယ်လိုသိနေမလဲလို့ယောဂီအများစုစမ်းကြည့်တခါတခါအေးတဲ့သဘောအမူအရာလေးကိုသိနိုင်လို့တခါတခါပူနွေးတဲ့သဘောအမူအရာလေးကိုလည်းပဲသိနိုင်တာဖြစ်ပါအဲ့ဒီပူရင်အင်းချင်းဆိုတဲ့သဘောအမူအရာတွေကဘုရားရဲ့အဘိဓမ္မာဒေသနာတော်မှာကြီးတဲ့အခါမှာပူရင်အင်းချင်းဆိုတာသိသောတတ်ရဲ့သဘောအတွေ့အင်းချင်းရုပ်တရားလေးပါး꽌အောင်ရှုလို့ဆိုတဲ့နေရာမှာယောဂီတွေသိသောတတ်တဘာကိုသိတာလေအဲ့ဒီပူရင်အင်းချင်းဆိုတဲ့သဘောအမူအရာတွေကိုယောဂီများစူးစမ်းတဲ့အခါမှာသိဖို့အတွက်ကျွန်တော်လမ်းပြပါယောဂီများဝင်လေကိုရှုသွင်းတယ်ယောဂီသမားရှုသွင်းတဲ့နေရာမင်းနဲ့လည်းမတွေ့ဘူးနေဘူးနဲ့လည်းမတွေ့ဘူးမင်းနဲ့တွေ့ရင်နေဘူးနဲ့တွေ့ရင်ယောဂီသမားလေပူတယ်လို့ပြောမယ်အခုမင်းနဲ့လည်းမတွေ့ဘူးနေဘူးနဲ့လည်းမတွေ့ဘူးညနေကျောင်းအချိန်မိုးပွားလေးတွေကြာနေတဲ့အချိန်မှာရှိနေတဲ့လေယောဂီသမားရှုသွင်းတဲ့အခါကျတော့ပူမလားအေးမလားပူတဲ့သဘောအမူအရာကိုမတွေ့နိုင်ဘူးအေးတဲ့သဘောအမူအရာတွေကိုမြင်တွေ့ပြီးတော့လာပါဖြစ်ပါဝင်နေအေးတယ်ဆိုတာအမှန်အေးနေတာကိုယောဂီသမားအေးတဲ့လေကိုရှုသွင်းတာအေးတယ်လို့ပြီးတာအမှန်ပြီးတာပဲအဲ့ဒီအေးရလေးကိုရောက်ကြမယ်ရှူသွင်းလိုက်တာနှာခေါင်းထဲကဝင်သွားတယ်လေတော့နဲ့ကနေအဆုတ်ထဲရောက်သွားအဆုတ်ထဲကနေပြီးတော့ခန္ဓာကိုယ်ကိုသွေးလေတန့်ရှင်းဖို့အတွက်ခန္ဓာကိုယ်ထဲကိုပြန့်နှံ့ပြီးတော့သွားတဲ့အခါမှာရုံးကတနေ့တာစားသုံးတဲ့အစာအိမ်ကြီးကအစာအာဟာရတွေကိုပတ်စကဝမ်းမီနဲ့ချေချက်ပြီးတော့နေတယ်အဲ့ဒီပတ်စကဝမ်းမီဆိုတဲ့ကအပူနဲ့ချေချက်ပြီးတော့နေတာဖြစ်တဲ့တော့ရောက်ကြမယ်လေးဟာအဲ့ဒီအပူကိုဖြတ်သန်းသွားရှူထုတ်လိုက်တဲ့အခါကျတော့လည်းဒုတိယအကြိမ်အစာအိမ်ကြီးပတ်စကဝမ်းမီကိုဒုတိယအကြိမ်ဖြတ်သန်းပြီးတော့အပူတွေကိုတဲဆောင်လာတဲ့အတွက်ရောက်ကြမယ်ရှူထုတ်လိုက်တဲ့အခါကျတော့အေးတဲ့လူကိုရှူသွင်းတာပေမဲ့အေးတဲ့သဘောအမူအရာကိုမတွေ့ရတော့ပူမွေးတဲ့သဘောအမူအရာတွေကိုမြင်တွေ့ပြီးတော့နေမှာဖြစ်ပါသောကရောက်ကြများအေးတယ်အခုပူနွေးတဲ့သဘောအမူအရာတွေလို့အဲ့ဒီပူခြင်းအေးခြင်းဆိုတဲ့သဘောအမူအရာတွေကပြည်စွန်တတ်ရဲ့သဘောအမူအရာတွေဖြစ်ပါဒါကြောင့်အတွေ့အကြုံရုပ်တရားလေးပါးကြွအောင်ရှုစေတဲ့ခါမှာရောက်ကြများပြည်စွန်တတ်တပါးလို့သိအဲ့ဒီလိုသိပြီဆိုလို့ရှိရင်မမတ်နဲ့နောက်ကျရောက်ကြများနာသီဝနာသီဝမှာဘလို့ဖြစ်နေအောင်လဲလို့ရောက်ကြများတတိမူရှိလို့ရှိရင်အဲ့ဒီဝင်လေထွက်လေလို့ရဝင်ထွက်မှုကြောင့်တခါတခါနုညံ့ပိန်မွေးတဲ့သဘောအမူအရာလေးတွေပျောက်ပြောင်းတဲ့သဘောအမူအရာတွေကိုတွေ့နိုင်တယ်လို့တခါတခါကြာရင်လည်းခက်ခက်မာကျောတဲ့သဘောအမှုအရာတွေနဲ့လည်းပဲမြင်တွေ့ပြီးတော့နေမှာဖြစ်ပါအဲဒီမာခြင်းပြောခြင်းဆိုတဲ့သဘောအမှုအရာတွေကဘုရားရဲ့အပိဓမ္မာဒေသနာတော်မှာရှိတဲ့အခါမှာယောဂီများပထဝီတည်းရဲ့သဘောအမှုအရာတွေပဲဖြစ်ပါအတွေ့အင်းရှားယုတ်တရား၄ပါး꽌အောင်ရှုလို့ဆိုတဲ့နေရာမှာယောဂီများအခုပထဝီတည်းသဘာဝလိုလည်းပဲယောဂီများသိလာပြီးဖြစ်တဲ့အတွက်အဲ့ဒီပဒုံတိုင်းရဲ့သဘောအမူအရာတွေကိုရောက်ကြမယ်အခုဝင်လေထွက်လေကိုရှုသွင်းရှုထုတ်လုပ်နေရင်လည်းဘယ်လိုသိနိုင်မလဲဆိုရင်ဝင်လေထွက်လေကိုပြင်းပြင်းလေးရှုသွင်းရှုထုတ်လုပ်ပြီးတော့နေတဲ့အတွက်ဝင်လေထွက်လေတို့ရဲ့အဝင်ကျန်းအထွက်ကျန်းမှုကြောင့်အဲ့ဒီဝင်လေထွက်လေတို့ရဲ့တိုးထိတဲ့နေရာမှာရောက်ကြမယ်ထိမှမသိထိမှမသိတဲ့သဘောဟာထူသွားတဲ့သဘောထူရန်ကနေပြီးတော့ကျင်းလာမယ်တောင်းလာမယ်ထုံလာမယ်ကျင်းလာမယ်ကြိုက်ခဲနာကျင်းလာအဲ့ဒီသဘောအမူအရာတွေဟာနောက်ဟုတ်တဲ့နဂိုကပျောက်ပြောင်းတဲ့သဘောအမူအရာရှိပေမဲ့အဲ့ဒီဝင်လေသွက်လေတို့ရဲ့အဝင်ကျန်းထွက်ကျန်းမှုကြောင့်ထူတယ်တောင်းတယ်တင်းတယ်ထုံတယ်ကျင်းတယ်ကြိုက်တယ်ခဲတယ်တောင်းတယ်ကျင်းတယ်ကြိုက်ခဲနာကျင်းတဲ့သဘောအမူအရာတွေကမာတဲ့သဘောအမူအရာတွေဖြစ်ပါဒါကြောင့်မာခြင်းပျောက်ခြင်းဆိုတဲ့သဘောအမူအရာတွေကိုပထဝီတိုင်းတို့ရဲ့သဘောအမူအရာတွေကိုရောက်ကြမှာကိုယ်တွင်းဉာဏ်ဖြင့်ဆိုတဲ့အတိုင်းမြင်တွေ့လာမှာဖြစ်ပါအဲ့ဒီလိုမြင်လာပြီဆိုရင်ဒီသွန်းတိုင်းရဲ့သဘောပထဝီတိုင်းတို့ရဲ့သဘောအမူအရာတွေကိုမမှတ်နဲ့မိမိရဲ့နာသီးဝနာသီးပြားမှာ နောက်ကဘလို့ဖြစ်နေအောင်မလဲလို့ဘယ်လိုသိနေအောင်မလဲလို့ယောက်ျားများတတိမူကြည့်မယ်ဆိုလို့ရှိရင်ယောက်ျားများစူးတွင်းနဲ့လေအဆုံးမှထွက်လေကပြန်ထွက်လာအဲ့ဒီဝင်လေအဆုံးနဲ့ထွက်လေတို့ရဲ့အစနဲ့တွေ့ထိတဲ့နေရာမှာတွန့်ကန်နဲ့ထောက်ကန်နဲ့သဘောဖြစ်တယ်အဲ့ဒီဝင်လေထွက်လေတို့ရဲ့ဝင်ထွက်မှုကြောင့်ယောက်ျားတို့ရဲ့နှာခေါင်းတွင်းမှာလှုပ်ရှားပြီးတော့နေတဲ့သဘောမူရာတွေရင်းရင်ကန်းညွတ်ပြီးတော့နေတဲ့သဘောမူရာတွေခုံနေတဲ့သဘောမူရာတွေရောရမမလေးတွေဖြစ်ပြီးတော့နေတဲ့သဘောမူရာတွေရရန်ပြီးတော့နေတဲ့သဘောအမူရာတွေကိုရောက်ကြမှာမြင်တွေ့ပြီးတော့လာမှာဖြစ်ပါအဲ့ဒီသဘောအမူအရာတွေဟာကိုယ်တွင်းအနေနဲ့ဝါရောက်တဲ့သဘောအမူရာတွေကိုရောက်ကြမှာမြင်တွေ့ပြီးတော့နေကြမှာဖြစ်ပါအတွေ့အထင်ကြောင့်ရုပ်တရား၄ပါးကွဲအောင်ရှုဆိုတဲ့နေရာမှာအခုဝါရောက်တဲ့သဘောကိုထပ်ပြီးတော့ထပ်ပြီးတော့မြင်လိုက်ပြီးဖြစ်တဲ့အတွက်ယောက်ျားများအတွေ့အထင်ရှားယုံကြည်လေးပါးမှာအခုပထဝီတန်သေးသောကဝါယောတတို့ရဲ့သဘောအမှုရာတွေကိုယောက်ျားများကိုယ်တွေ့တွေ့မြင်နိုင်ဖြစ်ပါအဲ့ဒီအမှုရာ6ပါးပူလည်းအေးတယ်ဆိုတဲ့2ပါးမာရပြောက်တယ်ဆိုတဲ့2ပါးတွန့်ကန်တယ်ထောက်ကန်တယ်ဆိုတဲ့2ပါးအဲ့ဒီ6ပါးကအတွေ့အထင်နဲ့သိနိုင်တယ်မသိနိုင်တဲ့2ပါးဆိုတာကတော့ယောက်ျားများအဲ့ဒီပထဝီတန်သေးသောကဝါယောတတို့ရဲ့သဘောအမှုရာတွေကိုစုစည်းပေးတဲ့သဘောပေါင်းစည်းပေးတဲ့သဘောသူဒီနဲ့တဘောယူစီတဲ့တဘောရှိတဲ့အဘောဆိုတဲ့ရေတက်ရဲ့တဘောအမှုရာတွေနဲ့ပေါင်းစည်းဖွဲ့စည်းပေးထားတာဖြစ်တဲ့အတွက်ကြောင့်မလို့ယောဂီတို့ရဲ့ရရှိတဲ့ယုတ်တရားကြီးဆိုတာဖြစ်ပေါ်ပြီးတော့လာတဲ့အတွက်လေဒီပြတော်ဘုရားကြီးကအတွေ့အထင်ရှားယုတ်တရား၄ပါးကိုအောင်ရှုဆိုခြင်းဟာအဲ့ဒီပထဝီတဲ့ဒေသနာဝါရတအဘောတဲ့တဘောအမှုအရာတွေကိုယောဂီရများကွဲကွဲပြားပြားသိအောင်လို့ဆိုခြင်းနဲ့ဖြစ်ပါပြီးတော့ယောဂီကအဲ့ဒီဝင်လေသွားလေလို့ရဲ့တို့ဒီကနေရာမှာအဲ့ဒီပူတယ်အေးတဲ့ဒုက္ခဒုက္ခနဲ့ကြိုက်ကြတဲ့တောင်းနေတဲ့နဲ့လောက်တဲ့ကတည်းကနေရောက်ရောက်မှမှနေတဲ့ရရပြီးတော့နေတဲ့သဘောအမှုရတယ်ရောက်ကြမဲ့ဘာမသိတာဘာမသိတာလဲဆိုတော့ရောက်ကြမဲ့ဝင်လေထွက်လေတို့ရဲ့တိုးထီးတဲ့နေရာနှာခေါင်းမှာရောက်ကြများစူးစမ်းရှာဖွေပြီးတော့သိလာတာဖြစ်တဲ့ရောက်ကြမဲ့နှာခေါင်းမှာသိတယ်လို့ပြောကြမှာပဲနှာခေါင်းဆိုတာအပြည့်သေးတာတကယ်တမ်းကျတော့နှာခေါင်းဆိုတဲ့ရုပ်တရားမှာပြီအဲ့ဒီနှာခေါင်းဆိုတဲ့ယုတ်တရားကိုဘုရားရဲ့ဒေသနာတော်ကကာယဗရာသကာယအခြေလို့ခေါ်တာဖြစ်ပါအဲ့ဒီကာယဗရာသကာယအခြေကတပါပထုံကြီးကတပါသေဆုံးကတပါဝါယောကတပါအဲ့ဒီ၄ပါးပေါင်းစုပြီးတော့ထားတာကိုကာယလို့ခေါ်တာဖြစ်ပါအဲ့ဒီကာယရဲ့တဘောအမူအရာတွေပူတယ်ဟိတဲ့ထူတဲ့တုန်းကကျင်တဲ့ကြိုက်တဲ့ခဲ့တဲ့ထူတဲ့တဘောအမူအရာတွေကိုသိအောင်လို့ယောဂီကများရှုမှတ်ပြီးတော့နေတာကိုအနုပဒနာလို့ခေါ်တာဖြစ်ပါအဲ့ဒီကာယရဲ့အနုပဒနာရဲ့ပြောင်းပေါင်းလိုက်တဲ့အခါကျတော့ယောဂီတို့ကကာယနုပဒနာပဋိဌာန်ကိုရှင်းမှပေါ်မယ့်အားထုတ်ရရောက်သွားပြီ။မနေ့ကပြောခဲ့တယ်အာနာပါနာတတိဘောဂ္ဂပုလိတ္တဆက်တာတော့တတိဌာနပြိပုတေကြီးလို့အာနာပါနာတလုံးကိုပမိုင်းနိုင်နိုင်သုံးဆွဲနိုင်တဲ့အခါမှာတတိဌာန၄ပါးလုံးကြီးပြည့်စုံတယ်လို့ဝင်လေပဲလို့ရှင်းမှပြီးတော့နေတဲ့အခါမှာတတိဌာန၄ပါးဟာသူ့နေရာနဲ့သူအဝင်ဝင်ရဖြစ်ပြီးတော့လာမယ်လို့အခုယောဂီတို့ကဝင်လေထွက်လေကိုရှင်းမှနေရင်ကနေပြီးတော့ကာယနုပဒနာတတိဌာန်ကိုယောဂီတို့ကသိခဲ့တယ်ကာယ ानु ဘဒနာတိဋ္ဌံကိုသိပြီဆိုတော့ဝေဒနာ ानु ဘဒနာတိဋ္ဌံဘာမှမခက်ဘူးဝေဒနာဆိုတာဘာလဲလေဒီကျန်တော့ဘုရားကြီးအောင်းလာတာအရာခံစားဆံဆံတရားနေပြီတရားနေမှာဝေဒနာဒါလို့ပြောတဲ့အတွက်ခံစားတာကိုဝေဒနာလို့ခေါ်တယ်အဲဒါနာသီဝနာသီယမှာရောက်ကြမှာခံစားကြည့်လိုက်တဲ့အခါကျတော့ပူလေတဲ့ဒုက္ခဒုက္ခကျင်တဲ့ကြိုက်တဲ့တောင်းတဲ့တဲ့လို့တကားတဲ့ရန်နေရောက်ရောက်မှမှတည်းရန်ရန်ပြီးတော့နေတဲ့သဘောပုံစံကြီးอ่ะအဲ့ဒါဝေဒနာပဲအဲဒီဝေဒနာတွေပေါ်မှာရောက်ကြများကရှုမှတ်ပြီးတော့နေတာကိုအနုဘဒနာလို့ခေါ်တာဖြစ်ပါတယ်အဲ့ဒီတော့ဝေဒနာရဲ့အနုပဒနာရဲ့ပြန်မောင်းလိုက်တဲ့ခါကျတော့ယောဂီကဝေဒနာနုပဒနာတိဋ္ဌံကိုလည်းပဲယောဂီကလည်းရှုမှတ်ပေါ်မှာအားထုတ်ပြီးတော့တရားရောက်ပြီဖြစ်ပါအဲ့ဒီလိုဝေဒနာတွေပေါ်မှာရှုမှတ်တဲ့အခါမှာယောဂီကလည်းတခါတခါကျန်းတဲ့တဘောအမှုအရာတွေကိုမြင်တွေ့ရတယ်လို့တခါတခါကျတော့လည်းပဲနုညံ့ပိန်မွေ့တဲ့တဘောအမှုအရာတွေကိုလည်းပဲမြင်တွေ့ပြီးတော့နေကြမှာဖြစ်ပါအဲ့ဒီနုညံ့ပိန်မွေ့ရာကနေပြီးတော့စိတ်ကလေးအင်းငိမ့်ပြီးတော့သွားလိမ့်မယ်အဲ့ဒီအင်းငိမ့်နေတဲ့စိတ်ကလေးကိုစိတ်ကိုစိတ်နဲ့လိုက်ပြီးတော့ရှုမှတ်တာကိုအနုပဒနာလို့ခေါ်တာဖြစ်ပါအဲဒီစိတ်ရဲ့စိတ်ကိုစိတ်နဲ့လိုက်ပြီးတော့ရှုမှတ်တဲ့အနုပဒနာရဲ့ပြန်မောင်းလိုက်တဲ့အခါကျတော့ယောဂီကလည်းစိတ်ကနုပဒနာတိဋ္ဌံကိုလည်းပဲယောဂီကလည်းရှုမှတ်ပေါ်မှာအထုရရောက်ကြပြီဖြစ်ပါအဲဒီတတိဌံ၄ပါးမှာအခုယောဂီက၃ပါးသိသွားပြီကာယနုပဒနာတိဋ္ဌံဝေဒနာနုပဒနာတိဋ္ဌံစိတ်ကနုပဒနာတိဋ္ဌံဓမ္မနုပဒနာတိဋ္ဌံဘာမှမခက်တော့ဘူးမင်းလေလာကျတော့ယောက်ျားများအဲဒီကာယရဲ့ဝေဒနာရဲ့စိတ်တို့ရဲ့အပေါ်မှာရှုမှတ်နေတာယောက်ျားများတရားတော်နဲ့ရှုမှတ်နေတာဖြစ်တဲ့အတွက်ဓမ္မနုပဒနာတိဋ္ဌံလို့ခေါ်တာဖြစ်ပါဓမ္မနုပဒနာတိဋ္ဌံကိုယောက်ျားများကျွဲအောင်လို့ပြောရမယ်ဆိုရင်တော့ယောက်ျားများအခုနာတိဝနာတိကမှာအာယုံပြုစိန်တန်းပြီးတော့ရှုမှတ်ပြီးတော့နေတဲ့အခါမှာယောက်ျားများမြင်တွေ့ပြီးတော့နေရတဲ့ပထဝီတန်တွေတော့ဝါယတတ်တို့ရဲ့သဘောမူရာတွေပူတယ်နေတဲ့ဒုတတုံးနဲ့ကျင်းတဲ့တန်းတွေတဲ့တောင်းနဲ့တဲ့လောက်တဲ့ကတရားနဲ့ယောက်ျားမောမှတိတဲ့ရမ်းရပြီးတော့နေတဲ့သဘောအမှုအရာတွေ လှုပ်ရှားနေတဲ့သဘောအမှုအရာတွေမြင်တွေ့ပြီးတော့နေလိုက်မယ်အဲ့ဒီလှုပ်ရှားနေတဲ့သဘောအမှုအရာတွေကပြင်ပမှုမရှိဘူးမမြဲပါလားလို့အနိစ္စလို့ရှုမြင်ခြင်းကိုဓမ္မနုပါဒနာသတိဌာန်လို့ခေါ်တာဖြစ်ပါအဲ့ဒီဟောပြန်ဖြစ်တဲ့သဘောအမှုအရာတွေပြင်ထန်လာတဲ့အခါကျတော့ယောဂိတများချမ်းသာမှုတွေမတွေ့ရတော့ဘူးဆင်းရဲမှုတွေနဲ့ကြုံတွေ့ပြီးတော့လာရအောင်အဲ့ဒီဆင်းရဲမှုတွေနဲ့ကြုံတွေ့လာတဲ့အခါကျတော့ဆင်းရဲတယ်လို့ဒုက္ခလို့ရှုမြင်ခြင်းကိုလည်းပဲဓမ္မနုပါဒနာသတိဌာန်လို့ခေါ်တာဖြစ်ပါအဲ့ဒီတော့အစကနဥကယောဂိတများဝင်လေတက်လို့ကိုရှိမှတ်တာပဲဒီငံကကျွန်ပြတော်မူခဲ့တဲ့တန်သတိဌာန်လေးပါဟာသူ့နေရာနဲ့သူအဝင်ဝင်ရဖြစ်ပြီးတော့နေတာကိုယောဂိတများတွေ့နေနိုင်ဖြစ်ပါအဲ့ဒီသတိဌာန်လေးပါကိုယောဂိတများသိပြီဆိုတော့ဒီသတိဌာန်ကလေးပါကလွဲလို့ယောဂိတများမဲရကြောင်ဖိုးရကြောင်နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးဒီတတိယံ၄ပါးကိုပဲကျင့်ကြံတို့ကိုဘွာရအထောက်ရအဲ့ဒီတော့ယောဂိတများအခုမိမိရဲ့နာသီဝနာသီယမှာရှိမှတ်တဲ့ခါကျတော့ဥဒ္ဒေရတဲ့ဒုတတုံနဲ့ကျင့်ကြံကြိုက်တဲ့တောင်းတဲ့တဲ့လောက်တကတဲ့ရန်နဲ့ရောက်ရောက်မှမှတွေ့တဲ့ရန်ရန်ပြီးတော့နေတဲ့သဘောအမှုများတွေဆိုတဲ့ယောဂိတို့ရဲ့ယန္တိကနဲ့ယုတ်တရားကြီးကိုဖွဲ့စည်းပြီးလုပ်ပေးတာတဲ့ပထဝီတတ်တွေတော့ဝါယတအဘောတတ်တွေရဲ့သဘောအမှုများတွေအခုယောဂိတများမြင်တွေ့နေတာကအဲ့ဒါလှုပ်ရှားပြီးတော့ထောက်ပြန်ဖြစ်ပြက်ပြီးတော့နေတဲ့သဘောအမှုများတွေအဲ့ဒါယုတ်တရားအဲ့ဒီယုတ်တရားကြီးကသူပေါက်ပြန်ဖြစ်ပြနေတဲ့သဘောမူရတွေကိုသိသလားဆိုတော့မသိဘူးစိတ်ဝိညာဏမနောအာယုံကသာလျင်သိတာဖြစ်တဲ့အတွက်ကြောင့်မို့လို့ပေါက်ပြန်နေတာကယုတ်သိနေတာကနံလို့ယုတ်တယ်မဲ့ယုတ်နံနှစ်ပါးကိုပိုင်းခြားပြီးတော့လည်းပဲသိနိုင်ရည်ဒီဖြစ်ပါအဲ့ဒီယုတ်နံနှစ်ပါးကိုပိုင်းခြားပြီးတော့သိတယ်လို့ယုတ်နံနှစ်ပါးကိုအကျဉ်းဉာဏ်ခန္ဓာ၅ပါးဆိုတာလည်းပဲယုတ်တယ်မဲ့အခုနာသီဝနာသီယမှာသိနေတဲ့ပူတယ်ရတဲ့ဒုက္ခတုံးနဲ့ကျင်းနေကြတဲ့တဲ့တောင်းနေတဲ့လောက်တဲ့ကရရန်ရောရောမှမတည်တဲ့ရရန်ပြီးတော့နေတဲ့သဘောအမှုအရာတွေဟာထောက်ပြန်နေတဲ့ယုတ်တရားတို့ရဲ့သဘောအမှုရာတွေဖြစ်တဲ့အတွက်ထောက်ပြန်တတ်သောအစုဆိုတဲ့ခန္ဓာအပြင်ပြောင်းမဲ့ဆိုရင်ယူပခန္ဓာလို့ခေါ်တာဖြစ်ပါအဲဒီယူပခန္ဓာမှာပထဝီဓာတ်ဒေသနာဝါယောဓာတ်အဘောဓာတ်တို့ရဲ့သဘောအမှုရာတွေပါပါတယ်အဲဒီယူပခန္ဓာဆိုတဲ့ပူလည်းအေးတဲ့ဒုတတုံးနဲ့ကျင်းနေကြတဲ့တောင်းတဲ့နဲ့လှုပ်တဲ့ကံနဲ့ညာနေရောရောမောမောဖြစ်တဲ့သဘောအမှုရာတွေပေါ်မှာယုတ်ရမြခံစားလိုက်တဲ့အခါကျတော့ဝေဒနာဖြစ်သွားခံစားတတ်သောအစုဆိုတဲ့ဝေဒနာခန္ဓာလို့ခေါ်တယ်ယုတ်တရားပေါ်မှာနံတရားကခံစားလိုက်တဲ့အတွက်ကြောင့်မို့လို့နံခန္ဓာဖြစ်သွားတယ်။အဲဒီပူရင်အေးတဲ့ထူတဲ့ထုံနဲ့ကျင်းနေကြတဲ့ခဲတဲ့တောင်းတဲ့တင်းတဲ့ကြိုက်ချမ်းနာခြင်းတဲ့သဘောအမှုအရာတွေဆိုတာယုတ်ရဲ့သဘောအမှုအရာတွေအထင်ရှားရှိပြီးတော့နေတဲ့သောတော်ကယောဂိတများကိုပြောခဲ့တဲ့သက်္ကာယအဲဒီသဘောအမှုအရာတွေဟာဝိပဿနာတရားရဲ့အရှုခံတရားဖြစ်တဲ့အတွက်ယောဂိတများကရှုမှတ်ပြီးတော့နေကြတယ်မှတ်သားတတ်သောအစုဆိုတဲ့ခန္ဓာအပြည့်ပြောမယ်ဆိုရင်ပညာနဲ့ခန္ဓာလို့ခေါ်တာဖြစ်ပါနံခန္ဓာအဲ့ဒီပညာနဲ့ရှုမှတ်နေတဲ့အဲ့ဒီပူတယ်ရတဲ့ဒုတတုံနဲ့ကျန်တဲ့ကြိုက်တဲ့ကြတဲ့တောင်းတဲ့စင်းတဲ့ဆိုတဲ့သဘောအမှုရာတွေရရုပ်တွေရသဘောအမှုရာတွေအမြဲဖြစ်ပြပြုပြင်ကြောင်းလွှဲပြီးတော့နေတဲ့အတွက်ပြုပြင်ကြောင်းလွှဲတတ်သောအစုဆိုတဲ့သင်္ခါရခန္ဓာလို့ခေါ်တာဖြစ်ပါနံခန္ဓာအဲ့ဒီသင်္ခါရတရားတွေဆိုတော့ပူတယ်ရတဲ့ဒုတတုံနဲ့ကျန်တဲ့ကြိုက်တဲ့ကြတဲ့တောင်းတဲ့နဲ့လောက်တကရရန်နဲ့ရရမမတိတဲ့သဘောအမှုရာတွေကိုယုတ်တရားကြီးကမသိဘူးသိတတ်သောအစုဆိုတဲ့စိတ်ဝိညာဏမနောအာယုံကသာသိတာဖြစ်တဲ့အတွက်သိတတ်သောအစုဆိုတဲ့ဝိညာဉ်ရဲ့ခန္ဓာလို့ခေါ်တာဖြစ်ပါအဲဒီတော့ယောက်ျားများအခုခန္ဓာ၅ပါးယုတ်ခန္ဓာကယူပခန္ဓာနာမ်ခန္ဓာကဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်ရဲ့ခန္ဓာခန္ဓာ၅ပါးလည်းပဲယောက်ျားများသိကြကြအဲဒီခန္ဓာ၅ပါးကိုအကျဉ်းချင်းမဲ့ခြင်းဖြစ်ပါအကျင့်တရားတမာဒိဋ္ဌိတမာတဏ္ဍဘာတမာဝါစာတမာကမ္မနာတမာအာဇီဝတမာဝါယမတမာတတိတမာတမာတိအဲဒီမဲ့ခြင်းဖြစ်ပါအကျင့်တရားကိုလည်းပဲဒီနေ့ယောဂိတများတမာဝါစာတမာကမ္မနာတမာအာဇီဝဆိုတဲ့သီလမဲ့ခြင်းလုံးမကယောဂိတများသီလနဲ့စောင့်သိနေတဲ့အတွက်ပြည့်ပြည့်စုံနေတယ်အခုတမာတိတရားကိုဝင်နေတဲ့လူနဲ့ရှုမှတ်ပြီးတော့လာခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့တမာဝါယမတမာတတိတမာတမာတိဆိုတဲ့သမားကြီးမကြလို့မနဲ့လည်းအဝင်ဝင်ရပြည့်ပြည့်စုံနေတယ်ဝိပဿနာတရားကိုအထုတ်တဲ့ယောဂီများကတော့သမာဓိတိသမာသင်္ကပ္ပပြင်းရမကင်းနှစ်ပါးနဲ့လည်းပဲပြည့်စုံနေတယ်ယောဂီအတင်းများကတော့ရှင်တို့ဇပက္ခကြရင်အဲ့ဒီသမာဓိတိသမာသင်္ကပ္ပဆိုတဲ့ရှင်တို့ပြင်းရမကင်းနှစ်ပါးနဲ့လည်းပဲပြည့်ပြည့်စုံမှာဖြစ်ပါဒါကြောင့်မကင်းဖြစ်ပါအကျင့်တရားကိုရှင်းညာကြဖို့ဘွားများအားထုတ်ပြီးတော့နေဒီလိုဆိုရမှာဖြစ်ပါအဲ့ဒီမဂ္ဂင်ရှင်ပါအကျင့်တရားကိုအကျင့်ချင်ရင်ဗောဓိတက္ကိယတရား38ပါးအကျင့်ချင်ရင်ဝိနည်းအပိဓမ္မာသုတ်တံဆိုတဲ့ဗိဓိက3ပုံတရားဗိဓိက3ပုံကတော့ဒါယုံနဲ့နှစ်ပါးခန္ဓာ5ပါးတို့ရဲ့အခြေပေါ့အဲယောဂိကျွန်တော်တို့သင်ကြားတက်မြောက်ထားတာမရှိဘူးပေါ့လေအခု ပြိဋ္ဌာန်သုံးပုံရဲ့အကျင့်ဖြစ်တဲ့ယုံနာနှစ်ပါးခန္ဓာ၅ပါးတို့ရဲ့သဘောအမှုရတွေကိုယောဂီတော်များသိနေပြီဘယ်လိုလုပ်သိလဲမိမိရဲ့နာသီးဝနာသီးပြမှာအာယုံပြုစိတ်ထားပြီးတော့ဝင်လေဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းမှာအဲ့ဒီဝင်လေထွက်လေတို့တဲ့တိုးထီးတဲ့နေရာမှာဘယ်လိုဖြစ်နေသလဲဘယ်လိုသိနေသလဲဆိုတဲ့ธรรมนานี้ရဲ့သဘောကိုရှုမှတ်ခြင်းအပြင်ယုံကြမြတ်ဓာတုမန္တတိကာရတတရားတွေကိုနှလုံးသွင်းပြီးတော့လာနိုင်ခဲ့ပြီဒီနေ့နှာခေါင်းမှာပြီးတယ်မနေ့ကငါကြားရင်ယောဂီများတကိုယ်လုံးတောင်လုံးမှာအချမ်းတရားမရှိတော့အောင်လို့ယုတ်တရားရဲ့သဘောအမှုရာတွေကိုခန္ဓာဉာဏ်ရောက်တရားအနေနဲ့ခန္ဓာမှာတရားရှိချောင်းခန္ဓာဉာဏ်ရောက်တရားကိုယောဂီများကိုပို့ချသွားမှာဖြစ်ပါတတိချက်ပြီးတော့နေ့ကငါခန္ဓာဉာဏ်ရောက်တရားကိုသိဖို့အတွက်မင်းတို့ရဲ့နာသီးဝနာသီးပြမှာဝင်လေဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းတို့ထိတဲ့နေရာမှာလက်ဒီတော်တော်ဘုရားကြီးရဲ့အတွေ့အကြုံရုံတရား၄ပါး꽌အောင်ရှုလို့ဆိုတဲ့ဩဝါဒစကားနဲ့အညီအဲ့ဒီ၄ပါးကိုသိနေအောင်လို့ရောင်ကြံများကတတိမူပြီးတော့ရှုမှတ်ကြည့်ပါ